Welcome to the Voice of America in Burmese.
မင်္ဂလာနေ့သစ်ပါတော်ရရှင်များခင်ဗျာ VOA American Dance ရဲ့2021ခုနှစ် April 19ရက်မြန်မာနှစ်စန်းတရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ Line Meter 32 40 48ကနေ Dial ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါ Dial ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါဒီနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်အခုကြီးပေါ့နော် CRPH to NUG တို့လက်ရှိရင်ဆိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကအများကြီးအသာချက်တွေရှိတယ်လို့ပြောကြရမှာဖြစ်ပါတယ်ကျွန်တော်တို့ NCGV ဖွဲ့တုန်းကဆိုရင်ဒီစစ်အုပ်စုတွေကပေါ်စီးကရပြီးတော့ကျွန်တော်တို့မြို့သား
ဝေယောညွန်ပေါင်းအစိုးရဝန်ကြီးအောင်ဥပိုလာတင်ကပြောသွားတာပါအခုဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအပေါ်အဝေးရောက်အစိုးရအဖွဲ့ဝင်ဝန်ကြီးဟောင်းတွေရဲ့အမြင်တွေနဲ့ပတ်သက်ပြီးနောက်ပိုင်းမှာကြားကြရမှာပါဆက်လက်ပြီးတော့မြန်မာစစ်ကောင်စုံတွေပေါ်အာဆီယံအသင်းကအဖိအားပေးဖို့ကြွမ်းကျင်သူတွေကတိုက်တွန်းလိုက်တဲ့သတင်းနဲ့ဆက်အနာသိန်းစန့်ကျင်မှုတွေထင်ဟပ်နေတဲ့ဒီနှစ်ရဲ့တော်လန်တကြံတန်ကျက်တွေအကြောင်းလည်းနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့ Mac Computer ရဲ့အမျိုးသမီးကဏ္ဍနဲ့ဒေါ်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ခုတော့စနေနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြို့လူကပြောပြပေးပါအောင်ခင်ဗျာ
ဖြီတောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရ National Unity Government NUG ကိုတောက်ချာနေကဖွဲ့စည်းလိုက်ပါတယ်အမျိုးသားညီညွတ်ရေးအတိုင်းမင်ခံကောင်စီပြောခွင့်ရသူဖြစ်တဲ့ဦးမင်းကိုနိုင်ကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းကြောင်းအခုလိုကြေညာခဲ့ပါတယ
်အများပြည်သူတွေမျှော်လင့်တောက်တာနေတဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းပြီးကြောင်းကိုကျွန်တော်ကြေညာပါတယ်ဒါလွယ်လွယ်နဲ့တော့ရခဲ့တာမဟုတ်ပါဘူး2020ရွေးကောက်ပွဲရဲ့ mandate ခေါ်တဲ့ကိုစားပြုမှုအဲ့ဒီကနေပြီးတော့အခြေခံနေပြီးတော့လူထုတွေရဲ့တပိတ်အစုံပေါင်းစားရပါတယ်နောက် CDM လို့လှူရှားမှုတွေပေါ့ CDM ဆိုတဲ့နေရာမှာဝန်တန်းတွေရုံးမတက်တာတွေမကပါဘူးပြည်သူတွေတဦးချင်းတဦးချင်းစီကမတရားတဲ့အမိန့်အာဏာတွေကိုဖိစံတာတွေပါအားလုံးပါဝင်ပါတယ
်အစိုးရအဖွဲ့ရဲ့သမ္မတအဖြစ်လက်ရှိမှာစစ်ကောင်စီကထိန်းသိမ်းထားတဲ့သမ္မတအဝေးမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဒေါက်အောင်ဆန်းစုကြည်ဒုတိယသမ္မတအဖြစ်ဒူဝါလက်ရှိလာတို့ပါဝင်ပါတယ်စစ်တပ်ကအာဏာသိမ်းဖျောက်ချခဲ့တဲ့အစိုးရအဖွဲ့တွေကမပါခဲ့တဲ့ရာထူးသည့်အဖြစ်ပြည်ထောင်စုဝန်ကြီးချုပ်ကတော့မန်ဝင်းခိုင်တန်းကိုတာဝန်ပေးထားပါတယ်နိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်ကာကွယ်ရေးဝန်ကြီးအဖြစ်ဦးရင်မွန်းတို့ကိုတာဝန်ပေးထားပါတယ်ဦးရီမောဟာမြန်မာနိုင်ငံရေးနဲ့အစိုးရအဆက်ဆက်သမိုင်းမှာကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ပေးခံရတဲ့ပထမဆုံးအယက်သားဖြစ်ပါတယ်။ဒါအပြင်ဒေါက်ခင်မမမျိုးကိုကာကွယ်ရေးဒုတိယဝန်ကြီးအဖြစ်တာဝန်ပေးထားတာကြောင့်အယက်သားတွေထဲမှာပထမဆုံးဖြစ်တယ်လို့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုရဲ့ယာဝန်ကြီးဌာနလည်းပါဝင်ပြီးတော့ဒေါက်တာလျံမုံစာခေါင်းကိုတော့ဝန်ကြီးအဖြစ်တာဝန်ပေးထားပါတယ်။နော်ဆူဇန်နာလလဆိုကိုအမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးယာဝန်ကြီးဌာနရဲ့ဝန်ကြီးအဖြစ်တာဝန်ပေးထားပါတယ်။စုစုပေါင်းဝန်ကြီးဌာန12ခုပါဝင်ပြီးတော့ဒေါက်တာစောဝေဆိုးကပညာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနနှစ်ခုကိုပူးရဲတာဝန်ယူထားပါတယ်။အစိုးရအဖွဲ့မှဒုတိယဝန်ကြီး12ယောက်ပါဝင်ပြီးဖက်ဒရယ်ပြည်ထောင်စုရဲ့ရာဝန်ကြီးဌာနအတွေ့ဒုတိယဝန်ကြီး2ဦးကိုတာဝန်ပေးထားသလိုကာကွယ်ရေးဌာနအတွေ့လည်းဒုဝန်ကြီး2ဦးကိုတာဝန်ပေးအပ်ထားပါတယ်။မြန်မာစစ်တပ်ကသူ့လုပ်ရတွေကိုဖုံးကွယ်ဖို့သတင်းထောက်တွေကိုဖိနှိပ်တာနိုင်ငံတော်သတင်းတွေမဖြန့်နိုင်အောင်လို့အင်တာနက်လိုင်းတွေဖြတ်ပစ်တာတွေလုပ်နေပေမဲ့ထိရောက်မှုလည်းမရှိသလိုစစ်တပ်ရဲ့ဝါဒဖြန့်ပြောဆိုမှုတွေကိုလည်းကဘာကမယုံကြဘူးလို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအရာရှိကပြောပါတယ်။မြန်မာပြည်တွင်းကဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုပြင်ပကဘာကမမြင်နိုင်အောင်စစ်တပ်ကပို့ပြီးတော့ကြိုပမ်းလှုပ်ဆောင်လာတာကိုအထင်ရှားတွေ့မြင်နေရတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကကုလသမဂ္ဂသတင်းဌာန UN News နဲ့တွေ့ဆုံမေးမြန်းခါမှာပြောဆိုခဲ့တာပါ။မြန်မာစစ်တပ်ကလှုပ်ဆက်တွေခင်းပြနေတယ်လို့လည်း Mr. Andrews ရဲ့ပြောဆိုချက်တွေကိုကုလသတင်းစာမျက်နှာမှာ April 16ရက်နေ့ကဖော်ပြထားပါတယ်။ပြည်ပကိုသတင်းတွေမပေါက်ကြအောင်ဟန်တာထားတဲ့ကြားကစစ်တပ်ရဲ့အကြမ်းဖက်နေနေတဲ့လုပ်ရက်တွေပိုဆိုးလာနေတာကိုပြင်ပကဘာကတွေ့မြင်နေရပြီးလက်နက်မဲ့ဆန္ဒပြပြည်သူတွေငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေကြတဲ့တကယ့်အဖြစ်မှန်တွေကိုမြင်နေရတယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောပါတယ်။တိုင်းပြည်ကောင်းဆောင်တွေကိုတရားမဝင်ဖမ်းဆီးထိန်းနှိမ်တာအာဏာသိမ်းထားတာနဲ့သူတို့ကိုယ်တိုင်ရေးဆွဲထားတဲ့အခြေခံဥပဒေကိုချိုးပေါက်ပြီးအာဏာသိမ်းခဲ့တဲ့အချိန်ကစလို့ပြည်သူလူထုကိုနှိပ်စက်ညှဉ်းပန်းနေတာကြောင့်စစ်တပ်လို့ခေါ်ရမှာထက်ရာဇဝတ်မှုကျိုးလွန်နေတဲ့အဖွဲ့အစည်းကြီးနဲ့ပိုတူလာနေပြီလို့လည်း Mr. Andrews ကပြောဆိုသွားပါတယ်။ အကြမ်းဖက်မှုတွေပေါ်လွှားလာတဲ့စစ်သက်ကအခြေပြက်လာနေပြီးတော့နိုင်ငံကအလဲမှာလဲမြန်မာစစ်သက်ကိုတရားဝင်မဟုတ်တဲ့အဖွဲ့အဖြစ်ရှုမြင်လာနေကြပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောဆိုပါတယ်စစ်အာဏာသိမ်းမှုမှာတာဝန်ရှိတဲ့စစ်ဘုချုပ်တွေစစ်သက်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဥရောပသမဂ္ဂ EU ပရတိန်အမေရိကန်နဲ့ကနေဒါလိုနိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားပြပါပြီဒဏ်ခတ်ပိတ်ဆို့မှုတွေကသူတို့ဘော်ထရောက်မှုမရှိဘူးလို့မြန်မာစစ်ဘုချုပ်တွေကအရင်တုန်းကပြောဆိုခဲ့ပေမဲ့ဒါမမှန်ဘူးလို့လည်း Mr. Andrews ကပြောပါတယ်မြန်မာအပေါ်ထရောက်စွာဒဏ်ခတ်ခြင်းနဲ့နိုင်ငံတွေအားလုံးပူးပေါင်းပြည်ထောင်ချမှတ်ဖို့လည်း Mr. Andrews ကတိုက်တွန်းသွားပါတယ်မြန်မာစစ်တပ်ကအာဏာသိမ်းထားချိန်မှာကြက်ရောက်တဲ့နှစ်တစ်ကူတကြံကာလကိုတော်လန်တကြံအဖြစ်နိုင်ငံတော်ဝန်ဆက်ပြီးတော့ဆန္ဒပြနေကြပါတယ်အတန်းနဲ့မှာတော့ရန်ကုန်မြို့နယ်အတော်များများမှာတောင်းဆိုချက်တွေကိုင်းပြီးတော့အတန်းသိဆနာပြတာလည်းရှိသလိုအ내ရောင်ဦးစားတွေဝတ်ပြီးတော့ဝန်내ချင်းတပိတ်တွေနဲ့ဆနာထုတ်ဖော်တာလည်းရှိပါတယ်။နစ်ဆန်တရက်နေ့ကိုတော့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းတာကိုထောက်ခံတဲ့အနေနဲ့လမ်းမော်ထွက်ဆနာပြဖို့စီစဉ်ထားကြတယ်လို့အင်ဂျင်နီယာကျောင်းသားတပိတ်မှာပါဝင်သူတယောက်က VOA ကိုပြောပါတယ
်။ရန်ကုန်မှာအများကြီးတော့ China site ပါပဲ။တခြားတော့အမြင်ထွက်ပြီးလောက်တာတော့ရှားပါတယ်။အ내ပြန်တော့ထွက်လာပြန်ထွက်လာမလို့ကျွန်တော်တို့မျှော်လင့်ရတာပေါ့။ဒီနေ့တော့ China site ကိုဒီကြေလို့ကြပါတယ်ဒီနေရာမှာစီကားရံမတွေ့ချောက်ဘူးအားလုံးကတိတ်ဆိတ်နေကြတယ်မလက်ပြန်ကတော့ကျွန်တော်တို့ဒီစိုးရတဲ့မိလက်ညီရစိုးရအတွက်ဖွဲ့စည်းတာဒီနေ့ပြညာလိုက်တဲ့အတွက်ဒီဖွဲ့စည်းတဲ့အစိုးရကိုတူတူထောက်ခံနေတယ်ကျွန်တော်တို့ဒီလိုတို့ကတော့လမ်းပေါ်အထက်လျောက်သွားဖို့ရှိပါတယ
်နေ့စဉ်ဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းတပ်တွေကပြစ်ခတ်ဖမ်းဆီးကြတွေရှိပေမဲ့တောက်ကြနေမှာလည်းပြည်သူတွေဆက်ပြီးတော့ဆန္ဒပြခဲ့ကြတာပါအမရပူရာမြို့မှာတော့လူငယ်တွေကတန်ချတဲ့ပိတ်ပြုလုပ်ခဲ့ပါတယ်။တနင်္လာရီတိုင်းတပွဲမြို့မှာလည်းအတန်သိတဲ့ပိတ်မောက်ခဲ့ပါတယ်။စကိုင်းတိုင်းကနေမြို့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နေတာကိုကာကွယ်ဖို့ဆိုပြီးဖွဲ့ထားတဲ့အဖွဲ့နဲ့စစ်တပ်ကြားဧပြီလ15ရက်နေ့ကထိတ်တိုက်တွေ့ပြီးတော့စစ်တပ်ကပြစ်ခတ်ခဲ့တာကြောင့်ပြည်သူ6ယောက်ထက်မနည်းတေဆုံးပြီးတော့ပျောက်ဆုံးနေသူက20ဝန်းကျင်လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကအင်အားနေရာကျော်လောက်နဲ့ရောက်လာပြီးတော့ဒေသခံတွေကတော့တူမီတနတ်တွေလက်လုတ်တနတ်တွေနဲ့6နာရီလောက်ကြာအောင်ပြန်ပြီးတော့ခုခံခဲ့ကြတာပါ။ပြည်ကရရဲ့ပိုင်းကပဲဒေသခံတွေနဲ့စစ်တပ်ကြားအပြန်အလှန်ပစ်ခတ်ခဲ့ကြတဲ့စကိုင်းတိုင်းတမူးမြို့မှာလည်းလူအတော်များများတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်မြကြီးနားမြို့မှာဆိုရင်တော့တော်လာနဲ့စားသားပါတဲ့ဒကြံတန်ချက်တွေယူဆိုပြီးပျောက်ကြားတပိတ်တွေလုပ်ခဲ့ပါတယ်။စကိုင်းတိုင်းမုံရွာမြို့ကထင်ရှားတဲ့တပိတ်ကောင်းဆောင်ကိုဝေမိုးနိုင်ဖမ်းဆီးခံလိုက်ရပြီးနောက်တနေ့မှာပဲမုံရွာလူလူကတော့စစ်အာဏာရှင်ကိုခေါင်းကိုမခံဘူးဆိုတာပြသတဲ့အနေနဲ့ပြည်သူတို့ကဆိုင်ငယ်တွေနဲ့တန်းစီဆန္ဒပြခဲ့ကြတာပါ။တကြံကာလမှာအိုမဲတုတ်ပြီးတော့စနောက်ကြတဲ့အလေထားရှိတာမလို့မိထီလာမျိုးကចောင်းသားတွေနဲ့ပညာရေးဝန်ထမ်းတွေကတော့တော်လန်တကြံလမ်းလျှောက်ချီတဲ့အခါမျက်နာတွေမှာအိုမဲတုတ်ပြီးတော့ချီတက်ခဲ့တာပါ။ကချင်ပြည်နယ်နမ်တီမျိုးမှာလည်းစစ်တပ်ရဲ့ဖမ်းဆီးအကြံဖက်မှုမှာတိတ်ဆုံးခဲ့သူတွေကိုဝန်내ကွန်ပျူတာ Black Strike အနေရောင်အဝတ်အဖို့ပြီးတော့စုတောင်းပေါ်တွေကျင်းပခဲ့ပါတယ်။စစ်အုပ်ချုပ်ရေးကောင်စီကိုမြန်မာနိုင်ငံသားပြည်သူတွေကရတဲ့အနေနဲ့အခုလိုနေ့စဉ်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကလူသားချင်းစာနာမှုအကူအညီပေးရအစိုးပြုတင်များဖို့အရှိတောင်အာရှနိုင်ငံတွေကစဉ်းစားနေကြောင်းတန်တမာအတိုင်းဝိုင်းကပြောပါရယ်ဒီလရဲကျင်းပမယ့်အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးမတိုင်ခင်ဒီအစိုးပြုချက်ကိုစဉ်းစားလာကြတာပါမြန်မာစစ်အစိုးရနဲ့ရွေးကောက်ခံလွှတ်တော်အမတ်တွေကြားဆွေးနွေးပွဲတွေဖြစ်ပေါ်လာစေရေးဂျားဝင်စစ်ဆက်ပေးဖို့ရှေ့ရှေ့လုပ်ငန်းစဉ်ရဲ့ပထမအခြေလမ်းအဖြစ်နဲ့ဒီနီလန်းကိုစဉ်းစားနေကြတာပါအာဆီယံအစည်းအဝေးကိုစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူချင်းမဲအောင်လိုင်းလဲတက်ရောက်လာနိုင်ကြောင်းတန်တမာတွေကပြောပါရယ်အာဆီယံအစည်းအဝေးကျင်းပဖို့အတည်ပြုချက်မရသေးပေမဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့ဧပြီလ24ရက်နေ့မှာကျင်းပဖို့ရှိကြောင်းနဲ့အစည်းအဝေးတက်ဖို့အင်ဒိုနီးရှားနိုင်ငံကိုလေကြောင်းခရီးနဲ့သွားမှာဖြစ်ကြောင်းသူ့ရဲ့ Facebook မှာတင်ထားပါရယ်ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ Riders ကမေးတာကိုတော့စစ်ကောင်စီကအကြောင်းမပြန်ပါဘူးတောက်ကြနေမှာတော့မြန်မာပြည်မှာအမျိုးသားညညရဲ့အစိုးရတရားဖွဲ့စည်းကြောင်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြေညာခဲ့ပြီးအာဆီယံကပေးတဲ့ဘလို့အကူအညီမျိုးကိုမဆိုသူတို့ပဲကင်တွယ်လှုပ်ဆောင်တဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးအစည်းအဝေးပေးမသက်တင်မှုလို့ပြောခဲ့ပါတယ်လူသက်သမားတွေရဲ့ခေါင်းဆောင်တရားကိုဖိတ်ကြားတဲ့ဆိုရင်ဒါဟာရဲစွမ်းတသက်ရှိတဲ့မြန်မာပြည်သူတွေကိုအကြီးအကျယ်စော်ကားလိုက်တာဖြစ်လိမ့်မယ်လို့လည်း CRPH ကပြောပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေဟာစစ်သက်ကအာဏာသိမ်းပြီးကြတဲ့ကထိမ့်သိမ်းခံထားရတဲ့ဒေါ်အောင်ဆန်းစုကြည်ကိုလွှတ်ပေးဖို့တောင်းဆိုခဲ့ကြပေမဲ့အာဆီယံတစ်ဖွဲ့လုံးအနေနဲ့တော့အဲ့ဒီလိုတောင်းဆိုတာမရှိသေးပါဘူး။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12113ညာလိုင်းဒိုမီတာ40 kHz 9413ညာလိုင်းဒိုမီတာ51 kHz 9859နဲ့လိုင်းလမီတာ190 kHz 1995လောက်ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့လက်ထက်မှာအင်ဂျီရိုပထမဆုံးရောက်လာတဲ့ပြပခေါင်းဆောင်တူဖြစ်ဂျပန်ဝန်ကြီးချုပ်ယူရှိဟီရာဆူကာကိုတောက်ချနေကလက်ခံတွေ့ဆုံပါတယ
် This is the first foreign leader to visit me in my presidency and I'm really pleased to welcome such a close ally and good partner
ကျွန်တော်သမ္မတတမ်းမှာပထမဆုံးပြပခေါင်းဆောင်တူဖြစ်ကုလရရှိလာတဲ့မဟာမိတ်အရင်းချလက်ဖြစ်မိဘကောင်းလက်ဖြစ်တဲ့ပုဂ္ဂိုလ်တူကိုဝမ်းမြောက်ဝမ်းသာကြိုဆိုပါတယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရိုတွေ့ဆုံပွဲမှာပြောလိုက်တာပါနိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာဒေသတွင်းမှာဩစာအချိန်ဝါချက်ထွင်လာနေတဲ့တရုတ်နိုင်ငံအရေးကိုဦးစားပေးဆွေးနွေးဖို့လည်းရှိနေပါတယ်တရုတ်နိုင်ငံပေါ်အားထားနေရတာတွေကိုရှော့ချနိုင်မှုနဲ့တရုတ်ဟွာဝေးကုမ္ပဏီရဲ့ 5G မြန်နှုန်းမြင့်အင်တာနက်ဆက်သွယ်မှုနေရာမှာအစားထိုးနိုင်မဲ့လုပ်ငန်းတွေအတွက်အမေရိကန်နဲ့ပူးတွဲဆောင်ရွက်ဖို့ဂျပန်နိုင်ငံကဒေါ်လာ $10,000 သုံးစွဲမဲ့အစီအစဉ်တွေကိုသဘောတူညီမှုရရှိလိမ့်မယ်လို့မျှော်လင့်ရကြောင်းလည်းအမေရိကန်ဆိုရအစိမ့်မြင်ရရှိသူကပြောပါတယ်တရုတ်နိုင်ငံကသူ့ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြောဆိုထားပြီးတရုတ်ဆိုရကစီရီးယားတွင်းမြင်ဖိအားပေးခံရတဲ့ထိုင်ဝမ်ကျွန်းနဲ့ပတ်သက်လို့လည်းနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုကနေတရားဝင်ထုတ်ပြန်ချက်တစ်စောင်ထွက်ပေါ်လာမယ်လို့အမေရိကန်တာဝန်ရှိသူကပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုရဲ့ရည်ရွယ်ချက်ကမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တာဝန်ထမ်း10ယောက်ကိုနှင်ထုတ်မယ်အကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်အမေရိကန်တာဝန်ရှိသူ10ယောက်ကိုရုရှားရဲ့တက်ခတ်ရေးယူရစီမှာထည့်သွင်းမှာဖြစ်ကြောင်းလဲရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလာဗရော့ကပြောပါတယ်အစိုးရမဟုတ်တဲ့အမေရိကန်ကဖွဲ့စည်းတွေကိုလဲရုရှားနိုင်ငံကြီးမှာစွတ်ပက်နေတယ်ဆိုပြီးလောက်ကင်ငွေတွေပိတ်မဲ့အကြောင်းပြောဆိုခဲ့တာပါရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဂျွန်ဆူလီဗန်အနေနဲ့ရုရှားသံမတ်ကြီးလိုပဲနေရပြန်ပြီးတိုင်ပင်ဆွေးနွေးဖို့လဲရုရှားနိုင်ငံကြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်အမေရိကန်မှာစိုက်ဘာအင်တာနက်တက်ခတ်မှုရွေးကောက်ပွဲကိုနှောက်ယှက်မှုခရိုင်းမီးယားဒေသမှာရန်လုံမှုတွေပါဝင်ပြမောင်လို့ရတွေ့အတွက်ရုရှားနိုင်ငံကိုအမေရိကန်ကနောက်ထပ်တန်ခတ်ရည်ယူမှုတွေချမှတ်လိုက်ပြီးနောက်တစ်နေ့မှာပဲရုရှားကလက်တုံ့ပြန်ရည်ယူမယ့်အစီအစဉ်တွေကိုပြောဆိုလိုက်တာပါသမ္မတဂျိုးဘိုင်ဒန်ဆိုရကတော့2020ပြည့်နှစ်အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုသတင်းမှားတွေဖျက်ဝင်မှုနဲ့ဆက်နွယ်ပြီးရုရှားနဲ့ဆက်နွယ်တဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်စုစုပေါင်း32ခုကိုတန်ခတ်ရည်ယူခဲ့တယ်လို့ရုရှားထောက်လှမ်းရေးတချို့ပါဝင်ဝါရှင်တန်ဒီစီရုရှားတန်ယုံကဝန်ထမ်း10ယောက်ကိုလည်းပြည်နယ်တန်ပေးလိုက်ကြောင်းကြာသာပေးနေကပဲကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါလိုကျန်းမာရေးအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်မှုပိုအစိုးရပြည်နယ်နဲ့ဒေသနာအစိုးရဌာနတွေအတွက်ဒေါ်လာ 1.8 ဘီလီယံအကုန်ကျခံသုံးစွဲမဲ့အစီအစဉ်ကိုသမ္မတအင်ပီရိုရဲ့ကိုဗစ်တိုက်ဖျက်ရေးအဖွဲ့ကတောက်ချနေမှာပဲကြေညာလိုက်ပါတယ်
။ Today we are announcing a $1.7 billion investment to bolster the ability of the CDC and state and local public health departments
ဒီနေ့ချိန်မှာကြုံရတဲ့ COVID-19 မျိုးကွဲတွေပဲဖြစ်ဖြစ်ရှေ့လာမယ့်အနာဂတ်မှာတခြား virus ပိုးတွေရဲ့အန္တရာယ်ကိုပဲဖြစ်ဖြစ်ဗီဇာဖွဲ့စည်းပုံစင်ကဲပြောင်းလဲမှုနည်းစနစ်နဲ့ခြေရခန့်ထောက်လန်းနေအောင်အမေရိကန်ရောဂါထိန်းချုပ်ရေးဌာန CDC အပြင်ပြည်နယ်နဲ့ဒေသနာကျန်းမာရေးဌာနတွေရဲ့စွမ်းရည်မြင့်တင်နေအောင်ဒေါ်လာ 1.8 ဘီလီယံသုံးစွဲမဲ့အကြောင်းကြေညာလိုပါတယ်လို့COVID တက်ဖြစ်ရေးအင်ဂျီရိုအချံပေးပုဂ္ဂိုလ်အန်တီစလာဗီကပြောဆိုလိုက်တာပါ CDC ရဲ့နောက်ဆုံးကိန်းဂဏန်းတွေအရဗြိတိန်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ B117 COVID ပိုးကိုလွန်ခဲ့တဲ့3ပတ်လောက်အတွင်းအမေရိကန်မှာကူးစက်မှုတွေရဲ့44%ခန့်တုန်းရှိနေတာတွေ့ရကြောင်းလဲတောက်ချန်နေအွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းညွှန်ကြားရေးမှူးရုရှားဝလန်စကီကပြောဆိုခဲ့ပါတယ်အခုကရခိုင်နှုန်း50နီးပါးအထိရှိလာနေတဲ့ပိုးမျိုးစားတဲ့ဟာမူလပိုးမျိုးစားတဲ့ကူးစက်မှုနှုန်း50ကနေ80ရာခိုင်နှုန်းလောက်ပုံမြန်ဆန်လာတာကြောင့်ကူးစက်သူအရေအတွက်တိုးလာနေတာလို့လည်းပြောဆိုခဲ့ပါတယ်။တပတ်အတွင်းပြင်းပြနေ့စဉ်ကူးစက်မှုနှုန်းကလည်း9000နီးပါးရှိနေပြီး100ရာခိုင်နှုန်းကျော်ရှိနေတယ်လို့လည်း CDC အကြီးအကဲကပြောဆိုခဲ့ပါတယ်။အီတလီနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တချို့ကိုဧပြီလ26ရက်နေ့ကစလျှော့ချမယ်အကြောင်းဝန်ကြီးချုပ်မာရီယိုတာဂီကတောက်ချန်နေမှာပြောလိုက်ပါတယ်။ဦးစားပေးအနေနဲ့ပြန်လည်ဖွင့်လှစ်ခွင့်ပြုမယ်အထက်မှာစားတောက်ဆိုင်တွေစာတင်ကြောင်းတွေပါဝင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အီတလီနိုင်ငံကကန့်သတ်ချက်တွေလျှော့ပေးမယ်အကြောင်းပြောဆိုလိုက်တဲ့ဒီနေ့ထဲမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကမ္ဘာဝန်းကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုပြောဆိုလိုက်ပါတယ်
။ Around the worldcases and deaths are continuing to increase at worrying rates
ကမ္ဘာနဲ့ကူးစက်မှုတွေနဲ့သေဆုံးမှုတွေဟာစိုးရင်စရာကောင်းလာတဲ့နှုန်းနဲ့ဆက်တိုးနေပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းပတ်စဉ်ကူးစက်မှုနှုန်းဟာနှစ်ဆလောက်တိုးလာပါတယ်။ဒါကာယောဂါကလပ်ချက်ပြည်ရတဲ့အထက်မှာအမြင့်ဆုံးနှုန်းလည်းဖြစ်ပါတယ်လို့ရွေးချယ်ညွှန်ကြားရေးမှူးချုပ်ဒေးရုစ်အက်ဒနိုဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အိန္ဒိယနိုင်ငံမှာတော့ဂျာစာပရင်းနီကယောဂါကူးစက်သူလူနာသစ်နှစ်သိန်းကျော်တည်ပြုခဲ့တာကြောင့်တနည်းထဲမှာကူးစက်မှုအများဆုံးဖြစ်ခဲ့ပါတယ်။ယောဂကူးစက်မှုတိုးလာနေတာကြောင့်အိန္ဒိယနိုင်ငံကဆေးရုံတွေမှာဂရင်းတွေအောက်ဆီဂျင်တွေလိုအပ်ချက်တွေလည်းရှိလာနေပါတယ်။ကမ္ဘာမှာကာကွယ်ဆေးအဓိကထွက်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့လည်းယောဂကူးစက်မှုတွေတိုးလာတာကြောင့်ကိုဗစ်ကာကွယ်ဆေးပြပတင်ပို့မှုတွေကိုလည်းဆိုင်းငံ့ထားရပါတယ်ခင်ဗျာ။ Direct from Washington The
Voice of America The VOA စနေနေ့မနက်ခင်းသတင်းတွေကိုနန်းလောင်နဲ့ကိုအောင်လူရင်းတို့ကပြောပြပေးကြတာပါ။အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဆုံးအနေနဲ့မြန်မာနိုင်ငံမှာအခုလောလောလတ်လတ်ဖွဲ့စည်းလိုက်တဲ့ NUG လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြမှာပါ။ CRPH ကဧပြီ16ရက်နေ့မှာစတင်ဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလူထုရဲ့လက်ရှိနိုင်ငံရေးရေးချိန်ခေတ်ကာလအခြေအနေနဲ့နိုင်ငံတကာတုံ့ပြန်မှုတွေအရပါလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကထိုင်းမြန်မာနယ်စပ်မှာဖွဲ့စည်းခဲ့တဲ့ NCGUB အမျိုးသားညွန့်မောင်အစိုးရထက်အားသာချက်တွေရှိနေပြီးဆရာနာရှင်စနစ်အဆုံးသတ်နိုင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်း NCGUB အစိုးရဖွဲ့ဝင်ဝန်ကြီးအောင်တို့ကပြောကြားလိုက်ပါတယ်ဆက်သွယ်မေးမြန်းလာတဲ့ကိုညံဝင်းအောင်ကပြောပြပေးမှာပ
ါအမျိုးသားညီညွတ်ရေးအစိုးရ NUG ကိုလက်တလုံးမှာဝန်ကြီးဌာန12ခုနဲ့ဖွဲ့စည်းလိုက်ပြီးအမျိုးသားသွေးစည်းညီညွတ်ရေးဆိုတဲ့ရည်မှန်းချက်အတိုင်းပဲနယ်ပယ်အသီးသီးမှာကျွမ်းကျင်တဲ့တိုင်းသားပေါင်းစုံပါဝင်ဖွဲ့စည်းထားတာတွေ့ရပါတယ်။1988လူထုအုံကြွမှုအပြီး1990မေလရွေးကောက်ပွဲအနိုင်ရတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ထိုင်းမြန်မာနယ်စပ်လွတ်မြောက်နေမြန်မာ1990နှစ်ကုန်ပိုင်းစတင်ဖွဲ့စည်းခဲ့တဲ့ NCGUB အစိုးရထက်စာရင် CRPH ကလက်တလောဖွဲ့စည်းလိုက်တဲ့ NUG အစိုးရမှာအာသာချက်တွေရှိတယ်လို့ NCGUB ရဲ့နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ဘူးသူဥပိုလ်လှတင်ကမြင်ပါတယ်
ပြောရမယ်ဆိုရင်တော့အခုကြီးပေါ့နော် CRPH to NUG တို့လက်ရှိရင်ဆိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကအများကြီးအာသာချက်တွေရှိတယ်လို့ပြောကြရမှာဖြစ်ပါတယ်။ဥပမာအဖြစ်ကျွန်တော်တို့ NCGUB ဖွဲ့တုန်းကဆိုရင်ဒီစစ်အုပ်စုတွေကပေါ်စီးကရပြီးတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဖိအားပေးတော့ကျွန်တော်အပြင်ရောက်တဲ့အမတ်တွေကိုတောင်ပါတီအနေထုတ်ပစ်ခဲ့ရတဲ့အနေအထားထိရှိခဲ့တာမျိုးပေါ့ဒီတွင်မှာလည်းပဲအခုလိုလူတို့လှုပ်ရှားမှုကြီးတို့ CDM လှုပ်ရှားမှုတို့Generation Z လှုပ်ရှားမှုတို့မရှိခဲ့ပါဘူးနိုင်ငံတကာမှာလည်းအခုလိုကမ္ဘာကုလသမဂ္ဂအနေထားမှာပဲဖြစ်ဖြစ်တနိုင်ငံချင်းရဲ့တုံ့ပြန်မှုအနေထားမှာပဲဖြစ်ဖြစ်ကျွန်တော်တို့တုန်းကအင်တာမကိုခက်ခက်ခဲခဲစူးစမ်းရတဲ့အနေထားဖြစ်တယ်ဒီကနေ့ဟိုမြူသားသွေးစည်းညီညွတ်ရေးအစိုးရဟာလူပုဂ္ဂိုလ်များအနေနဲ့ကိုခေအချင်းရဲ့ပြောင်းလဲချက်အရာကိုအဖက်ဖက်ကနေအာသာချက်တွေရှိပါတယ်ကုလသမဂ္ဂအပအဝင်ပေါ့နော်တုံ့ပြန်ချက်တွေရအောင်အင်တာမတ် NCGUP တဲ့အားကောင်းပါတယ်အောင်းလင်းအောင်မြင်စေချင်ပါတယ
်အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့ဥပိုလ်လှတင်ဟာ1990ရွေးကောက်ပွဲတုန်းက NLD ပါတီရဲ့မိုးကုတ်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်လက်ရှိဖွဲ့စည်းလိုက်တဲ့ NUG အစိုးရနဲ့အရင် NCGUP အစိုးရကြားမှာကွာခြားချက်တွေအတော်လေးရှိတယ်လို့American Indiana ပြည်နယ်မှာနေတဲ့ NCGUB ရဲ့ဝန်ကြီးတူဖြစ်ခဲ့သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။အခြေခံကတော့တော်တော်လေးကွာခြားပါတယ်။ကျွန်တော်တို့က1990ရွေးကောက်ပွဲလက်လက်ကိုခြေခံပြီးတော့လွတ်မြောက်နေမြေမှာကျွန်တော်တို့ဖွဲ့ခဲ့ကြပါတယ်။မဖွဲ့ခင်တော့ပြီးတော့မှလက်ဝဲအစည်းအဝေးပေါင်းများစွာကျွန်တော်တို့ပေါ်ထွက်လာတာပေါ့နော်။အဲ့တော့ကျွန်တော်တို့ထဲမှာဟိုဖွဲ့စည်းမှုအရာကတော့အမတ်တွေကြီးတွေပဲပါခဲ့တယ်။အခုဖွဲ့လိုက်တဲ့ NUG ကကျွန်တော်တို့2020ရွေးကောက်ပွဲရလကအမတ်တွေရောသူ့နာမည်နဲ့လျော်ညီစွာပေါ့အမျိုးသားညီညွတ်ရေးဆိုတော့တိုင်းသားအင်အားစုတွေရောဒီမိုကရေစီအင်အားစုလို့ခေါ်ရမယ် Civil Society တွေရောပါတဲ့ဖွဲ့စည်းဖြစ်ပါတယ်တူတာတစ်ခုကတော့နောက်ခုလုံးဟာစစ်အာဏာရှင်စနစ်ကိုဆန့်ကျင်ရေးကျွန်တော်တို့ကဆန့်ကျင်ရေးအခု NUG ကအမြင့်ပြတ်ပြုတ်ရေးကိုဥပဒေလို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
အီဘီလာ16ရက်တောက်ကြနေမှာပြုလုပ်တဲ့ NUG အစိုးရရဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံတွင် CDM လှုပ်ရှားသူတွေရင်ဆိုင်နေရတဲ့အခက်အခဲပြည်သူ့အုပ်ချုပ်ရေးကဏ္ဍအတွက်သ ဘယ်လိုပြင်ဆင်ထားသလဲဖက်ဒရယ်တက်မတော်အတွက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတာတွေကိုရှင်းပြခဲ့တာပါအမျိုးသားညီညွတ်ရေးအစိုးရကပြောနေသလိုလက်တွေ့မှာဘလောက်ထိလှုပ်ဆောင်နိုင်ပါပါလဲနိုင်ငံတကာထောက်ခံမှုအထူးသဖြင့်တချို့သောနိုင်ငံကြီးတွေရဲ့ထောက်ခံမှုရဖို့ကတိတ်ကိုအရေးကြီးတယ်လို့ဥပိုလ်လှတင်ကပြောပါတယ
်လက်ရှိဖွဲ့လိုက်တဲ့ NUG အစိုးရကိုနိုင်ငံတကာအစိုးရတစ်ခုစီကနေဘလောက်ထိအတိအမှတ်ပြုထောက်ခံအားပေးမလဲဆိုတဲ့အဖြေပေါ်မှာမူတည်ပါတယ်ဒါဥပမာပြောတာပါနော်အမေရိကန်ပြည်ထောင်စုလိုအင်မတန်ချမ်းသာကြွယ်ဝပြီးတော့အင်အားကောင်းတဲ့နိုင်ငံတစ်ခုရဲ့အကူအညီရတာနဲ့တင်ကိုလက်ရှိကြုံတွေ့နေရတဲ့ပြည်သူလူထုရဲ့အခက်အခဲကိုဒီမြို့သားသွေးစည်းညီညွတ်အဖွဲ့ကကူညီပြီးတော့ဖြည့်ရှင်းဆောင်ရွက်ပေးသွားနိုင်မယ်လို့ကျွန်တော်တို့အဲ့ဒီလိုယုံကြည်ပါတယ
်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်နေစဉ်နီးပါးပြည်သူတွေတေဆုံးနေရတာပါအမျိုးသားညီညွတ်ရေးအစိုးရအသစ်ကရှင်းပြထားတဲ့ပြည်သူ့ကာကွယ်ရေးအစီအစဉ်ဟာမကြခင်ပို့ပြီးရုပ်လုံးပေါ်လာလိမ့်မယ်လို့ဒေါက်တာတင့်ဆွေကမြင်ပါတယ
်အဲ့ဒါပြည်သူလူထုကိုနိုင်ကြလေပဲဒီ EU နေမီတွေမှာတွားပြီးတော့ဒေနယူရာဖွဲ့စည်းရတယ်ဖြစ်ပါဖြစ်တယ်လို့အခုကလေးကလည်းပဲဟလာဒီတွင်းမှာရရလက်နဲ့ခုခံကာဝယ်မှုကြီးလောက်နေကြတော့ကကျွန်တော်မြင်တယ်အစိုးရရဲ့ဟလာကာဝယ်ရေးမြန်မာမဟုတ်သေးလို့လည်းပဲအခုလုပ်နေတဲ့ခုခံကာဝယ်ရေးတိုက်ခိုက်ရေးတွေပူတဲ့အဆင့်ကို NUG ဖွဲ့ပြီးတဲ့နောက်မှာကျွန်တော်တို့ဖြစ်လာမယ်လို့ကျွန်တော်တကယ်ယုံကြည်ပါတယ်ခင်ဗ
ျဒေါက်တာတင့်ဆွေဟာ1990ရွေးကောက်ပွဲ NLD ပါတီရဲ့စကိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်မြန်မာနိုင်ငံမှာတမိုင်းဝင်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရဟာမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ပြီးဒီလိုဖွဲ့စည်းတာကိုကြိုဆိုတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအကြီးအကဲဟောင်းအနေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကလည်းပြောထားပါတယ်ခင်ဗျာ
ကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးတော့မြန်မာပြည်ပြန်လည်တည်ငြိမ်ရေးအာဆီယံကောင်းဆောင်တွေဘလို့ဖိအားပေးတဲ့နယ်ဆိုတဲ့ပညာရှင်တွေရဲ့အမြင်ကိုကြားကြမှာပါမြန်မာနိုင်ငံမှာပြစ်ခတ်တပ်ပြမှုတွေရပ်ဖို့အပြင်တည်ငြိမ်မှုပြန်လည်ပေါ်ဆောင်ပေးဖို့ရှေ့ပတ်စနေနေ့မှာပြုလုပ်မဲ့အရေးပေါ်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာစစ်ကောင်းဆောင်တွေကိုအားလုံးကဝိုင်းဝန်းဖိအားပေးတောင်းဆိုတဲ့နယ်လို့မြန်မာအရေးကျွမ်းကျင်သူတွေကဆိုပါတယ်ဒါအပြင်အာဆီယံအရှိတောင်အရှနိုင်ငံများအဖွဲ့အစည်းနဲ့မြန်မာဆက်အနာသိမ်းမှုနောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့ပြည်သူကိုယ်စားပြုအမျိုးသားညီညွတ်ရေးအစိုးရကိုပါကိုယ်စားပြုခွင့်ပေးဖို့ဒီကျွမ်းကျင်သူတွေကတောင်းဆိုလိုက်တာပါအမေရိကန်သံမတ်ဂျီအောင်စကော့မာရှယ်မြမအရေးကျွမ်းကျင်သူအမေရိကန်ပါမော့ခဒေးဗစ်စတိုင်းဘတ်အရှိတောင်အရှာကျွမ်းကျင်သူပါမော့ခတူဦးနဲ့အာဆီယံကျွမ်းကျင်သူမြမသုတေတီတူဦးတို့ကိုကိုဝင်းမင်းကတီးခြားဆက်သွယ်မေးမြန်းထားပါဗ
ျ။ဟုတ်ကဲ့မြမနိုင်ငံအရေးစတန်ဖို့တက္ကသိုလ်မှကျွမ်းကျင်သူတွေဒီတစ်ပတ်ထဲဆွေးနွေးခဲ့ပြီးဆေးရနာသိမ်းဖိနှိပ်မှုအဆုံးသတ်နိုင်ရေးနဲ့မြမပြည်သူတွေမျှော်လင့်ချက်ပြန်ရှင်သန်နိုင်ရေးနိုင်ငံတကာအနေနဲ့ဝိုင်းကူဖိအားပေးတင်တာတွေကိုပြောခဲ့ရမှာအဓိကပါဝင်ခဲ့သူတူဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာသံမကြီးဟောင်းမာဆီယကဒီတစ်ခေါက်အာဏာသိမ်းမှုပြင်းထန်လွန်မှုကို VOA ကိုတီးတဲ့အခုလိုပြောပါတယ
် The coup is an absolute disaster for Myanmar
အာဏာသိမ်းမှုကမြန်မာနိုင်ငံအတွက်တကယ်ကိုဘေးဒုက္ခကြီးပါဒါကလုံးဝကိုအကြောင်းပြစရာမရှိပါဘူးအာဏာသိမ်းတာတွေမကပါဘူးဆန္ဒပြမပူးပေါင်းမဆောင်ရွက်သူတွေပေါ်ရက်စက်မှုကလည်းပြည်သူတွေအတွက်ကဆိုးကြီးပါလူအသက်တွေဆုံးရှုံးရတာဖမ်းဆီးခံရတာစတာတွေအပြင်ရုပ်တရက်စီးပွားရေးနဲ့တည်ငြိမ်မှုထိုးကျသွားတာတွေကမြန်မာပြည်သူတွေအားလုံးကိုထိခိုက်သွားစေပါတယ်အထူးသဖြင့်တော့လူငယ်တွေအတွက်ဆိုရင်မျှော်လင့်ချက်နဲ့အခွင့်အလမ်းတွေရိုက်ချိုးခံရပြီလို့ခံစားလိုက်ရတာပါဒီအပေါ်မှာပြန်ဆန့်ကျင်တွန်းလှန်နေတာကိုကျွန်တော်အထူးစာနာလေးစားမိပါတယ
်တမ်မကြီးမဆီဟာလက်ရှိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူလည်းဖြစ်ပါတယ်အရင်1988ဆေးရနာသိမ်းမှုမှာအရေးပါခဲ့တဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူဂျော့ချ်တောင်တက္ကသိုလ်ပမောခစတိုင်ဘတ်ကလည်းအခု၄ချိန်မြောက်ဆေးရနာသိမ်းမှုရဲ့မတူထူးခြားပုံကိုအခုလိုရှင်းပြပါတယ
် We're all very very saddened and depressed and horrified by what's going on
ကျွန်တော်တို့အားလုံးအခုဖြစ်နေတာတွေအတွက် NSA ပြတ်တုံလို့ခဲ့ရပါတယ်အရင်88တုန်းကလိုပြန်ဖြစ်လာတာပါအကြမ်းဖက်မှုတွေမြင့်မားလာနေပါတယ်ဒါပေမဲ့စစ်တပ်ကနားမလည်တာကအရင်အာဏာသိမ်းခဲ့တဲ့အချိန်မျိုးကိုပြန်သွားလို့မရနိုင်တော့တာပါအခုမျိုးဆက်တစ်တွေကအရင်ထက်အများကြီးကိုလွတ်လပ်ပွင့်လင်းနေပါပြီအခု generation Z တွေကသူတို့ဒါမျိုးကိုသတိမခံနိုင်တော့ဘူးတဲ့လူမှုကွန်ရက်မီဒီယာတွေအင်တာနက်စတာတွေအားလုံးကလူတွေတရင်အားလုံးချက်ချင်းနှီးပါရစေခဲ့ပြီအရင်နဝတ္တနာအဖခစ်တွေကတော့ဒါမျိုးမရှိခဲ့ဘူး အဲ့တော့လက်နက်ရှိတဲ့ပြောနေတဲ့စစ်သားတွေအရင်ခေတ်တုန်းကတော့လူတွေကိုဖိအားပေးနိုင်ခဲ့တယ်။ဒါပေမဲ့ရေရှည်တော့မခံခဲ့ဘူး။အခုဟာတခြားထဲထွက်စရာအစ်စ်တွေပေါ်လာပြီမို့နောက်ဆုံးမူတီမာကစစ်တပ်ရဲ့ညီညွတ်မှုဆက်ရှိနေမလားဆိုတဲ့မေးခွန်းပါပဲ
။မနေ့ကမှမြန်မာဆိုင်ရာတာဝန်ပြီးဆုံးခဲ့သူအမေရိကန်သံတမန်ကြီးမာဆီယားကလည်းအာဆီယံအရှေ့တောင်အရှာနိုင်ငံများအဖွဲ့အစည်းနဲ့လည်းမြန်မာအစိုးရဆက်အကြမ်းဖက်နေရင်အဖွဲ့ဝင်ဖြစ်ဆက်လက်ခံဖို့ခက်ခဲကြောင်းအပြင်းထန်ဆုံးဖိအားပေးနိုင်ဖို့အမေရိကန်နဲ့တရုတ်ပါဝင်တခြားနိုင်ငံတွေကအာဆီယံကိုဝိုင်းအားပေးကူညီသင့်တယ်လို့အကြံပြုခဲ့ပါတယ်။ George Town တက္ကသိုလ်အာရှလေးလိုက်ဌာနကဂုဏ်သုဆောင်ပမခ Steinbeck ကတော့အမေရိကန်အနေနဲ့မြန်မာဘဏ်ငွေကြေးစနစ်မှာအမေရိကန်ဒေါ်လာကို3ခွင့်မပေးတဲ့ဖိအားပေးပြီးနောက်ကျန်းဖက်မှုတွေကနေထွက်ပြေးလာရသူတွေကိုလည်းလက်ခံရင်းမြန်မာအိမ်နီးချင်းတွေကိုတိုက်တွန်းကာကိုယ်တိုင်လည်းမြန်မာဒုက္ခသည်တွေကိုလက်ခံခေါ်ယူပေးသင့်တယ်လို့ဆိုပါတယ်။ဒီနေရာမှာအရှိတောင်အရှာဆိုင်ရာကျွမ်းကျင်သူစတန်ဖို့တက္ကသိုလ်အရှိတောင်အရှာလေးလာရေးအစီအစဉ်ကပမောက္ခဒေါ်နယ်အီမာဆင်ကတော့ရှေ့ဘက်စနေလို့ဖို့ရှိတဲ့အာဆီယံရေးပေါ်ထိပ်သီးပွဲမှာအချမ်းဖတ်တာရရေးတက်လာမဲ့စစ်ကောင်းဆောင်ကိုဝိုင်းပြောတာအပြင်အမေရိကန်အနေနဲ့လည်းနောက်ပိုင်းလာမဲ့အရှိအရှာထိပ်သီးပွဲကြရင်မြန်မာတိုက်ခန့်ဆိုရဖွဲ့ကိုလည်းမဖိတ်ပါကသူနဲ့အခြားမမိတ်တွေတက်ဖို့ခန့်နေကြောင်းကြိုးပြင်းစင်ပြောထားသင့်တယ်လို့ဆိုပါတယ
် The United States should seriously consider approaching
အာဆီယံရဲ့အရှိအရှာထိပ်သီးအစည်းအဝေးတွေကိုတက်လေရှိတဲ့ဩစတြေးလျ၊အိန္ဒိယ၊ဂျပန်၊နယူးဇီလန်နဲ့တောင်ကိုရီးယားဒီ၅နိုင်ငံကိုနိုဝင်ဘာလကျရင်ဘရူနိုင်းနိုင်ငံရဲ့မြို့တော်မှာကျင်းပမယ်ဒီနှစ်ထိပ်သီးအစည်းအဝေးပွဲမတိုင်ခင်ကတည်းကအမေရိကန်ကနေဦးဆောင်ပြီးတော့ချဉ်းကပ်တက်ပါတယ်။အဲဒီထိပ်သီးအစည်းအဝေးပွဲမှာမြန်မာဘက်ကစစ်ကောင်စီတခုတည်းသာကိုစားပြုတက်မဲဆိုရင်သူတို့အားလုံးအတူမတက်ကြဘူး။ဒါမှမဟုတ်အတူမတက်ဖို့အလေးနဲ့စဉ်းစားရတဲ့ဂျိုဒန်တောင်းဆိုသဘောတူညီမှုယူထားပြီးအာဆီယံကိုလည်းတူတူတိတ်တိတ်ကြိုပြောထားဖို့အလေးနဲ့စစဉ်းစားတင်ပါတယ
်ဒီနေရာမှာစင်ကာပူခြေဆိုင် ISEAS ICS လို့တောက်ခေါ်တဲ့အရှိတောင်အရှာလေးလိုက်ဌာနရှိမြန်မာအစီအစဉ်ကသူတည်တီမမိုးသူစာကလည်းရွေးကောက်ပွဲအကူအစားပြုအမျိုးသားညီညွတ်ရေးဆိုရာပေါ်ပေါက်လာတာကိုလည်းထဲသွင်းစဉ်းစားဖို့ပါအာဆီယံရဲ့လက်ရှိအရေးပါလာပုံကို
အာဆီယံအနေနဲ့ဒါတိမ်မွေ့တဲ့အနေအထားမှာတော့ရောက်နေပြီ။ဘာကြောင့်လဲဆိုတော့အဖြစ်ကျူးလွန်ထားတဲ့လူကိုဘာကြောင့်ဒီအဖြစ်ကဖြစ်ပြီးတော့ကဲဒီအဖြစ်ကိုဘလို့ပြန်တက်မှတ်မလဲ။ပေါ်လာတဲ့နောက်ဆက်တွဲအနေအထားတွေကိုဘလို့ကင်တွဲဖြေရှင်းမလဲဆိုတော့အနေအထားမျိုးမှာအာဆီယံကအဲ့လိုမေးရဆန်းရပြောရမယ့်အနေအထားမျိုးရှိနေတယ်ဆိုတဲ့အခါမှာမမိုးလိုမြန်မာနိုင်ငံမှာအခုဆိုလို့ရှိရင် National Unity Government ဖွဲ့ပြီးသွားပြီ။အများပြည်သူအလုံးရဲ့စံတော့ကိုစားပြုဖို့ဖြစ်ပေါ်လာတဲ့ဖြစ်စဉ်အနေအထားပေါ့နော်အရင်တော့က CRPH ပေါ့နော်အဲ့ဒီဘက်ကအမြင်ကိုလည်းအာဆီယံအနေနဲ့ညှိနှိုင်းပေးဖို့နေဖို့စမ်းဖို့ဆွေးနွေးဖို့ဒါထက်တွင်စဉ်းစားပေးဖို့အရေးကြီးတယ်လို့လည်းမမိုးအနေနဲ့မြင်ပါ
ဒီ Stanford တက္ကသိုလ်ဆွေးနွေးဘက်ကိုဗိုလ်ထုနေ့ကကျင်းပခဲ့ရမှာတခြားအဓိကဆွေးနွေးသူတွေကလည်းအခုတစ်ခေါက်အာဏာသိမ်းမှုကအရင်လိုပြန်တည်ငြိမ်အောင်စလုပ်ဖို့မဟုတ်ပဲမတည်ငြိမ်အောင်စလုပ်လိုက်တာသာဖြစ်တယ်ဒါကြောင့်တည်ငြိမ်မှုပြန်ရဖို့အကြမ်းဖက်နေတာစရရေးလာမယ့်အာဆီယံရေးပေါ်ထိပ်သီးပွဲမှာမြန်မာစစ်ကောင်းဆောင်ကိုအပြင်းထန်ဆုံးဖိအားပေးတင်ပြီလို့ဆိုခဲ့ပါတယ
်ကိုဝင်းမင်းကတီးခြားတင်ဆက်ပေးကြတာပါအခုတစ်ခါမှာတော့ဒီနေ့သင်ချင်ရဲ့တော်လန်တန်ချက်တွေနဲ့ပတ်သက်ပြီးတော့ကြားကြမှာပါနိုင်ငံထဲမှာဝေဖန်ထောက်ပြစရာဖြစ်နေတာတွေအစီအငေါ်မတည့်ဖြစ်နေတာတွေကိုတေယောတင်ပြတဲ့တန်ချက်ဗီဒီယိုတွေကိုဆရာနာရှင်ကိုစန့်ကျင်နေကြတဲ့ចောင်းသားလူငယ်တွေကဒီနှစ်တည်းမှာလဲဖန်တီးထားကြပါတယ်ပြည်သူတွေတံမုံတီးပြီးဆက်အနာသိမ်းမှုကိုဆန့်ကျင်တာလူငယ်တွေတတိရှိရှိလမ်းပေါ်ထွက်နေတာဝန်ထမ်းတွေ CDM လှုပ်ရှားမှုလုပ်နေကြတာစတဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုတက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်လူငယ်တွေကတန်ကြပ်တိုင်ထားတဲ့အကြောင်းမတ်စုမြတ်မုံကတင်ပြပေးတာပါဗျ။
တို့ပြည်သူတွေငြိမ်မနေနဲ့
ပြည်သူတွေညှိနေလိုက်ပဲပြည်သူတွေညှိနေလိုက်ပဲ
ရုံပတ်မဲလို့သုံးပြက်ကြိုက
်တန်ကြိုးတွေတော့ကတ်တော့လိုက်ပဲတန်ကြိုးတွေတော့ကတ်တော့လိုက်ပဲ
တက္ကသိုလ်တက္ကသိုလ်ကျောင်းသားတမကတွေရဲ့ကျောင်းသားလူငယ်တွေစုပေါင်းဖွဲ့ထားတဲ့တောင်းတို့မျိုးဆက်တန်ချက်အဖွဲ့ရဲ့တန်ချက်တိုင်တန်တွေဖြစ်ပါတယ်ဆေဟာနာသိန်းအုပ်ချုပ်မှုကိုဆန့်ကျင်ပြီးတော့တော်လှန်တချံအဖြစ်ဆင်နွှဲနေကြတဲ့ကျောင်းသားလူငယ်တွေကလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုတန်ချက်စာသားတွေအဖြစ်ပြောင်းလဲဖန်တီးထားကြတာပါ
ပြန်လာတယ်ပန်းဝင်နိုင်ဟာ
27မှာဖူးဖွဲ့လာပြီ27မှာဖူးဖွဲ့လာပြီ
ပန်းဝင်နေဟာတေကန်နဲ့
ကပဲဘောဘောရင်ကော့ပြီးတော့တက်လာကြပြီကပဲဘောဘောရင်ကော့ပြီးတော့တက်လာကြပြီ
ရှေ့လာနေဦး
တောင်းတို့မျိုးဆက်တန်ချက်အဖွဲ့ရဲ့ဒီနှစ်တန်ချက်စာသားတွေကတော့ဆရာနာသိန်းရဲ့အကြောင်းပြည်သူအများစန့်ကျင်ကန့်ကွက်တဲ့အကြောင်းတွေကိုအဓိကထောက်ပြထားကြပါတယ်
ကိုရအာနာရှုံးတာမဟုတ်ဘူး
ပြည်သူနာကလူကရတာပြည်သူအိမ်မက်ချိုးကရလူကရပြည်သူအိမ်မဲ့ချိုးကရ
လက်နဲ့ကင်ပြီးလူယူခဲ့တဲ့ညတကောင်ရံမှာခိုးယူခဲ့တဲ့
ပြည်သူအားသာပြန်ရတယ်ပထမဆုံးတော်လည်းခဲ့တာတံမုံကြီးရဲ့တော်လည်းတံမုံကြီးရဲ့တော်လည်း
ခေတ်ဆက်နဲ့ကမောက်ကမောက်ဖြစ်နေတဲ့အခြေအနေတွေကိုကြံအချိန်ရောက်ရင်တန်ချက်တွေနဲ့တယောတင်ပြကြလိမ့်ရှိတာပါဒါကြောင့်လဲလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒေါင်းလိုမျိုးဆက်ចောင်းသားလူငယ်တွေရဲ့တန်ချက်စာသားတွေမှာအခုလိုထည့်သွင်းထားကြပါလိမ့
်ဟုတ်ကစ်ကြီးကလည်းမှောင်စနစ်ကြီးကလည်းကြောင်း
ပြည်သူဝဲလည်းတစ်ချောင်းချောင်းပြည်သူဝဲလည်းတစ်ချောင်းချောင်း
ကစ်ကြီးကလည်းမှောင်စနစ်ကြီးကလည်းကြောင
်းပြည်သူဝဲလည်းတစ်ချောင်းချောင်းပြည်သူဝဲလည်းတစ်ချောင်းချောင်း
ပြည်သူတွေဟာလူငယ်တွေဟာပြည်သူတွေဟာလူငယ်တွေဟာចောင်းသားတွေဟာအမှန်တရားကိုလမ်းလို့လွင့်တယ
်ចောင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဟာအရင်တည်းကအခုလိုနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုတန်ကြပ်တွေလှုပ်ခဲလို့အဖွဲ့ဝင်တချို့ဖမ်းဆီးတရားစွဲထောင်ချခံထားရပါတယ်2019ခုနှစ်ကတကြံတန်ကြပ်ဖျော်ဖြေမှုတွေမှာစစ်တပ်ရဲ့နိုင်ထက်စီးနှင်းလုပ်မှုတွေကိုတင်ပြခဲ့တဲ့အတွက်တန်ကြပ်အဖွဲ့ခေါင်းဆောင်3ယောက်အင်းစိန်ထောင်မှာထောင်ချောက်နှစ်ချခံထားရပါတယ်ဒေါင်းတို့မျိုးဆက်လိုပဲမုံရွာတက္ကသိုလ်ကျောင်းသားများတမကားကလူငယ်တွေရဲ့ဒေါင်းမျိုးဆက်တန်ချက်အဖွဲ့ကလည်းတန်ချက်ဗီဒီယိုကိုအွန်လိုင်းပေါ်မှာထုတ်ပြန်ခဲ့ပါတယ
်ချောက်မချောက်တို့သွေးတော့
ရှောက်ဆက်ရှောက်ရဲရဲတော့
CDM CDM စက်ကောင်စီကိုပက်လက်လာ
အချိန်ကိုတီးတဲ့ CDM အချိန်ကိုတီးတဲ့ CDM
ဒီအချိန်မှတာဝန်မရှိဓမ္မအဓမ္မနှစ်ခုပဲရှိတယ
်ပြည်သူလာသာယူထားပြီးတော့ပြည်သူနဲ့အတူရက်တည်ကြပါ
မုံရတက္ကသိုလ်ကျောင်းသားများတမကတန်ချက်အဖွဲ့ကိုဦးဆောင်သူကိုဝေမိုးနိုင်ကတော့ဧပြီလ15ရက်နေ့ကဖမ်းဆီးခိုင်ခဲ့ရပါတယ်။မုံရမျိုးကဆေးရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမှာရှေ့ကဦးဆောင်သူကိုဝေမိုးနိုင်ကိုစိုက်ကဲတပိတ်စစ်ကြောင်းထွက်နေစမှာကားနဲ့မျက်နှာချင်းဆိုင်ဝင်တိုက်ပြီးတော့ကြကြံတက်တက်ဖမ်းဆီးခဲ့တာပါ။သူ့အဖမ်းမခံရခင်အန်ဒီရီကြားကပဲခက်ခက်ခဲခဲဒီတကြံတန်ချက်ဗီဒီယိုကိုရိုက်ခဲ့ရတယ်လို့မုံရကျောင်းသားတမကတယောက်က VOA မြန်မာပိုင်းကိုပြောပါတယ်။
ဒီတော်လန်တကြံမှာကျွန်တော်လူငယ်တွေပါဝင်ဆင်ခွဲကြဖို့ဆိုတော့ကျွန်တော်ဒီဆုံးဖြတ်ချက်နဲ့ကျွန်တော်တို့ဒီအကျုံနေမှာပဲကျွန်တော်တို့တန်ချက်ရေးရပါတော့ရေးပြီးတော့ကျွန်တော်တို့ဒီအကြမ်းနေမှာတကြံအကြမ်းနေမှာတော့ကျွန်တော်တို့ဒီတန်ချက်ကိုဒီလုံခြုံနိုင်မထင်တဲ့တနေရာကိုကျွန်တော်တို့တွားရောက်ပြီးတော့ရိုက်ကူးခဲ့တာဖြစ်ပါတယ
်လက်ရှိပြည်သူတွေကြုံတွေ့နေရတဲ့အခြေအတဲတွေကိုအားမလျှော့ဆက်ပြီးတော့ရင်ဆိုင်သွားဖို့တိုက်တွန်းအားပေးချင်တာကြောင့်ဒီတန်ချက်ကိုရည်ရွယ်လုပ်တာဖြစ်တယ်လို့မုံရကျောင်းသားကောင်းဆောင်ကပြောပါတယ်
ဖေဖော်ဝါရီလ၁ရက်နေ့ကစပြီးကျွန်တော်တို့ဒီတိုင်းပြည်အနာကိုလက်နက်အကူနဲ့အနိုင်ကျင့်ခံခဲ့ရတယ်ကျွန်တော်တို့ရဲ့ဒီပြည်သူတွေရဲ့မဲတွေခိုးခံခဲ့ရတယ်ပေါ့နော်အဲ့ဒီခိုးခံခဲ့တဲ့အခြေအနေကြောင့်ကျွန်တော်တို့ဒီလူငယ်တွေပါဝင်ကျွန်တော်တို့ဒီမျိုးဆက်အသီးသီးကနေပြီးတော့ဒီကျွန်တော်တို့အနာကိုအချမ်းပတ်လူယူသွားတဲ့ဒီစစ်ကောင်စီကိုတော်လန်နေရတဲ့အချိန်ကာလဖြစ်တယ်ပေါ့နော်အဲ့ဒီလိုတော်လန်နေရတဲ့အချိန်ကာလမှာကျွန်တော်တို့ပြည်သူလူထုအနေနဲ့စိတ်သက်ပြပြချင်းမရှိပဲနဲ့အားလျော့ချင်းမရှိပဲနဲ့အားမွေးထားကြပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့တော်လန်ကြဖို့ကျွန်တော်တို့ကအဓိကတရင်စကားပါချင်တာပေါ့နော်။ဒီကတော့ကျွန်တော်တို့ရဲ့ဒီနောက်ဆုံးတိုက်ပွဲလေးဖြစ်တယ်။ကျွန်တော်တို့နိုင်အောင်တိုက်ရမယ့်တိုက်ပွဲလေးဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့လူတို့ကိုတရင်စကားပါချင်တာပါ
။ခေအခြေအနေကိုထင်ဟပ်နေတဲ့တကြံတန်ချက်တွေဟာအရင်စစ်အစိုးရလက်ထက်မှာနှစ်ပေါင်းများစွာကွဲပြောင်းနေခဲ့ပြီးအရသာအစိုးရလက်ထက်မှာပြန်လည်ပေါ်လာခဲ့ပါတယ်။ဒါတော့မှအခြေအနေမှန်တွေကိုတရော်ပုံဖော်တဲ့အတွက်တရားစွဲထောင်ချခံရသူတွေရှိပါတယ်။အခုလဲနောက်တစ်ကြိမ်စစ်တပ်အာဏာသိမ်းအုပ်ချုပ်ခံထားရခြင်းတကြံတန်ချက်တွေကိုဖန်တီးထားတဲ့အာဏာရှင်ဆန့်ကျင်သူကျောင်းသားတော်တော်များများထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်ကျွန်မဆွမျက်မော်ပ
ါဒီမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းဆောင်မတွေကိုမူရင်းပုံပြတင်ပြပေးခြင်းပါတယ်အရှိတောင်အရှာရဲ့ကြောပြန်အာဏာရှင်တွေနဲ့ထိတ်တိုက်တွေ့လာရဖို့ရှိနေတဲ့ digital မျိုးဆက်သစ်တွေအကြောင်းကိုကျွန်တော်အောင်မြတ်သူကတင်ပြပေးတာပါမယ်မြန်မာအာဏာသိမ်းခြင်းဟာအရှိတောင်အရှာမှာအာဏာရှင်ပေါ်များလာတဲ့အမှတ်သေးဟုလားဆိုတဲ့ခေါင်းစဉ်နဲ့ New York Times Online သတင်းမှာဖော်ပြထားတဲ့ Hannah Bishop ဆောင်းပါးကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့လကုန်ပိုင်းကနေပြည်တော်မှာပြုလုပ်တဲ့မြန်မာတပ်မတော်နေအခမ်းအနားပွဲကိုအိန္ဒိယတရုတ်ထိုင်းနဲ့ Vietnam နိုင်ငံကအရာရှိတွေကဝတ်စုံပြေးနဲ့တက်ရောက်ခဲ့ကြပြီးအဲ့ဒီနေ့မှာပဲဆန္ဒပြသူ100ကျော်အပြစ်သက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။အာဏာရှင်ရဲ့ကစားကွင်းထဲမှာ Uniform ဝတ်တွေကထင်ရမြင်ရဆွတ်လုနေတာကိုတွေ့မြင်ရတာမို့မြန်မာအာဏာသိမ်းယူမှုဟာအရှိတောင်အရှာရဲ့အတိတ်ကိုပြန်အမှတ်ရစေတယ်လို့တချိန်ကအရှိတောင်အရှာတလွားလူလူတိုက်ပွဲဒေါ်လာရေးတွေကိုလည်းပြန်မြင်အောင်စေတယ်လို့ဆိုပါတယ်ဒီကနေ့တွေမှာတော့ကမ္ဘောဒီးယားကနေဖိလစ်ပိုင်မလေးရှားနဲ့ထိုင်းအထိဒီမိုကရေစီဟာမောဟိုက်နွမ်းလျှလာနေပြီးတော့နိုင်ငံသားလူလက်ခွင့်နဲ့ရွေးကောက်ပွဲနိုင်ငံရေးတွေဟာလည်းဆွေးမြေ့ကုန်ပြီလို့ဆောင်းပါးမှာဖော်ပြထားပါတယ်မြန်မာစစ်ဗိုလ်ချုပ်တွေကိုကုလလုံခြုံရေးကောင်စီမှအပြစ်ပေးဖို့ကလည်းတရုတ်နဲ့ရုရှားကအကာအကွယ်ပေးနေတာမို့အရှိတောင်အရှာစစ်ရေးကာလလိုတဖန်ပြန်ဖြစ်လာနေပြီလို့ဆိုပါတယ်ဒီမိုကရေစီရော့ပါသွားတဲ့နေရာတွေမှာအာဏာရှင်တွေအစားဝင်ရောက်လာနေပြီးမကြသေးမီကကမ္ဘောဒီးယားနဲ့ထိုင်းမှာဖြစ်ပွားခဲ့ပြီးနောက်အခုတော့မြန်မာပြည်မှာပို့ပြီးတော့အကြမ်းဖက်တွေဖြစ်ကုန်ပြီလို့ဆောင်းပါးမှာဖော်ပြထားပါတယ်။တချိန်ကအာဏာရှင်တွေအားလုံးအာဏာပြန်ရကုန်ကြပြီး တရုတ်အနေနဲ့လည်းဒေသတွင်ဩဇာလွှမ်းမိုးဖို့ပို့ပြီးတော့လွယ်ကူလာနေတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းဒီမိုကရေစီပြုရင်ပြောင်းလဲရေးအကြီးအကျယ်ထိုးနှက်ခံနေရပြီးအရှိတောင်အာရှမှာအာဏာရှင်တွေခေါင်းပြန့်ထောင်လာတာလည်းအဲ့ဒီအစိပ်ပိုင်းတရက်ဖြစ်တယ်လို့ဘန်ကောက်အခြေစိုက်ကြီလော်လောင်ကွန်တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကညွှန်ကြားရမူတတိနံဖောင်စုတေဟာရက်ကပြောဆိုထားတာကိုလည်းစောင်းမမှကိုးကားထားပါတယ်။ဆန္ဒပြကြောင်းသားဒါဇင်ပေါင်းများစွာကိုအေးအေးယူထောင်ချခဲ့တဲ့ထိုင်းအာဏာသိမ်းကောင်းဆောင်ပရာယုတ်ချန်အိုချာကလည်းဝန်ကြီးချုပ်ဆက်ဖြစ်နေဆဲဖြစ်ပြီးနိုင်ငံပိုင်ငွေကြေးတွေကိုအကြီးအကျယ်အလွဲသုံးစားရတဲ့ဆက်ဆက်တဲ့မလေးရှားအစိုးရဟောင်းလည်းအာဏာပြန်လည်ရရှိလာတယ်လို့ထောက်ပြထားပါတယ်။ထို့အတူပဲအာရှရဲ့တပ်တော်ရှိအာဏာရှင်တူဖြစ်တဲ့ကမ္ဘောဒီးယားကဟွန်ဆန်အားလည်းအတိုက်ခံအားလုံးကိုဖြိုချပြီးမိသားစုနိုင်ငံရေးမင်းဆက်ကိုထူထောင်ထားပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးကလည်းလူကြိုက်များမှုဆက်ပြီးအတွန်းရှည်နေသေးပေမဲ့လူထောင်နဲ့ချီပြီးတော့တရားဥပဒေအပြင်ဘက်ကနေတပ်ဖြတ်တာတွေရှိနေပြီးအမေရိကန်ထက်တရုတ်နဲ့ပိုပြီးတော့နှွေးထွေးတဲ့ဆက်ဆံမှုရှိနေတယ်လို့ဖော်ပြထားပါတယ်။အရှေ့တောင်အာရှမှာအသက်ကြီးရွယ်ဦးတွေကပဲအုပ်ချုပ်နေတော်ညာလဲဒေသလူဦးရေရဲ့ထက်ဝက်ကျော်ဟာအသက်30အောက်တွေလို့ဆိုပါတယ်။ Digital Kit မှာမွေးဖွားလာတဲ့အရှေ့တောင်အာရှရဲ့လူငယ်တွေဟာအာနာရှင်စနစ်ကိုဆက်ဆုပ်ယွင်ရှာကြပါတယ်။သူတို့ဟာအာနာရှင်ကိုပြန်ချကြမှာဖြစ်ပြီးဒေသတွင်အာနာရှင်တွေဟာလည်းထာဝရမတည်မြဲဘူးလို့တတိနန်ကပြောဆိုထားတာကိုကိုးကားပြီးတော့စောင်းမကိုအဆုံးသတ်ထားပါဗျ။အပြည့်စုံတော့ newyorktimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တန်ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျို့ရဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ခုတော့ပတ်စံကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။ရင်းဦးဆုံးမက်ကင်ပူတွေရဲ့အမျိုးသမီးကဏ္ဍကိုကြားကြရမှာပါ။မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းထားတဲ့အချိန်ကြာရောက်တဲ့နှစ်ကုသဇံပွဲတော်ကိုဒီနှစ်တော့ရေတော်မပတ်ပဲဒေါ်လန်ဒကြံအဖြစ်ပုံစံမျိုးစုံနဲ့ဆင်နွှဲကြပါတယ်။ဒေါ်လန်ဒကြံလှူရှာမှုမှာရှေ့တန်းကပါဝင်နေကြတဲ့လူငယ်အမျိုးသမီးတချို့ကိုဆက်သွယ်မေးမြန်းပြီးတော့မက်ကင်ပူတွေကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးတာပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
အခုလိုမြမရိုးရနှစ်သက်ကူအတာတကြံပွဲတော်ကာလမှာအရင်ကဆိုရင်တော့မြမနိုင်ငံနေရာဒေသအနှံ့မှာရေကစားမန်းတက်တွေဖျော်ပြီးပွဲတွေနဲ့လူကြီးလူငယ်လူမျိုးပါသွားမရွေးပျော်ပျော်ပါပါရေကစားကြပေမဲ့လို့ဒီနှစ်မှာကတော့တကြံဟာတမှုထူးခြားငြိမ်သက်နေပါတယ်စစ်တပ်ကအာဏာသိမ်းတာကိုမချေနှက်လို့အခုချိန်မှာအပြင်ထွက်ရေကစားပျော်ပါတာတွေမဟုတ်ဘဲဆရာနာရှင်ကိုစန့်ကျင်တဲ့တပိတ်ပုံစံမျိုးစုံနဲ့တော်လန်တကြံဆင်နွှဲနေတယ်လို့တက်ချွာလှူရှားသူလူငယ်အမျိုးသမီးတွေကပြောပါတယ
်ခုကတော့ညီမတို့ဒီတပိတ်တွေလို့ strike လေးလုပ်နေပေါ့နော်အဲ့လိုမျိုးအဲ့ဒီတကြံကြီးအကျိုးကျအကျက်အတက်အဲ့လိုလေးရစလုံးကို strike တင်နေဖြတ်တန်းမှုလုပ်ထားတယ်ပေါ့နော်တပိတ်တစ်ခုချင်းစီပေါ့ဟာမုံလုံးကြီးပေါ့တပိတ်တို့အတာအိုးတပိတ်တို့အရင်တော့ဆိုရင်လူတွေကပျော်ပျော်ရွှင်ရွှင်နဲ့ကွာအကျိုးနည်းတွေဆိုအတာအိုးတပိတ်တွေထိုးတကြမင်းဆင်းလာတာကိုကြိုတယ်လို့ဘာလို့အဲ့လိုမျိုးလေပျော်ပျော်ရွှင်ရွှင်လေးတွေဖြတ်တန်းကြရဲပေါ့ကွာအခုကျတော့အတာအိုးတပိတ်ကကျတော့ဘယ်လိုမျိုးဖြတ်တန်းကြလဲဆိုတော့အဲ့လိုရေပတ်ဆော့ကစားတာမျိုးမဟုတ်ပဲနဲ့ဒီတိုင်းရိုးတာမန်တာအိုးတပိတ်ဆိုတော့အခုကဆ ရှင်အာနာရှင်ဘက်ကတို့ရတရားရင်းနဲ့လှုပ်ရှားတယ်လို့ပြောကြတယ်လေ။အဲ့လိုပြောကြတော့ညီမတို့ကဒီလိုမျိုးနှစ်တစ်ကိုရေပတ်ပြီးတော့မကူပဲနဲ့ဒီလိုမျိုးတာအိုးနဲ့တော့ကြုံမယ်ဒါပေမဲ့ရေမကစားဘူးဆိုတဲ့သဘောမျိုးနဲ့အဲ့လိုမျိုးနှီးတိုင်းလိုအကျိုးနှီးအကျနှီးဆိုရင်လည်းမုံလုံးရေပေါ်တပိတ်အတက်အချေအဲ့လိုမျိုးစက်တိုက်သွားဖို့လုပ်ထားတယ်ဟုတ
်ဒီနှစ်တစ်ချံကိုဆရာနာရှင်ကိုတော်လိုင်းရင်ဖြတ်တန်းနေတယ်လို့တက်ချွာလှုပ်ရှားသူမယူပါပြောသွားတာပါတော်လန်တကြံဆင်နွှဲနေတဲ့လူငယ်အမျိုးသမီးနောက်တူကလည်းအခုလိုပြောပါရယ
်တကြံကိုတော့ညီမတို့ကဒါဒီနှစ်တောင်ကကိုဗစ်ကာလကြောင့်ညီမတို့တကြံမချိကြသေးဘူးပေါ့နော်ဒီနှစ်မှာဒါကိုဗစ်ကလည်းတဖြည်းဖြည်းနဲ့ပါလာတယ်ပြီးတော့ဒီခါကျတော့ညီမတို့ဒီကိုဗစ်အပြီးမှာပေါ့နော်ဒါတကြံကိုပြီးတော့ပါဆင်နွှဲပြီးတော့ညီမတို့ရဲ့ဒီလူငယ်တွေရဲ့ပညာရေးတွေပြီးတဲ့ခါကျရင်အလောက်ကိုင်းတွေကတဟုတ်လို့ပေါ့နော်နှစ်ဆတိုးပြီးတော့ညီမတို့ကြိုးစားကြမယ်တကြံကိုလည်းပြောကြမယ်လို့စိတ်ပူထားတဲ့အချိန်မှာဒီခုတ်ကဖြစ်သွားတယ်ပေါ့နော်။ဆိုရဲခါကျတော့ညီမတို့မှာအခုအချိန်ကတော့ထိတ်သောတာရဲ့နာကြီးချက်တွေနဲ့တော့ညီမတို့တကယ်ကိုဖြတ်တတ်နေရတာပေါ့နော်။ဆိုတော့အရင်တော့လိုဖြောစရာတကယ်အစားကိုညီမတို့ကအခုအာနာရှင်စနစ်ကိုစန့်ကျင်တဲ့လုံးဝအုပ်ချုပ်လို့မရစီရဆိုတဲ့ things တစ်ခုရဲ့အောက်မှာညီမတို့ကကျင်းပါနေရပေါ့နော်။ညီမတို့အတားအယီအိုးတွေမှာလည်းလုံးဝအုပ်ချုပ်လို့မရစီရဘူး။ပြီးတော့ညီမတို့လမ်းမတွေပေါ်မှာလည်းလုံးဝအုပ်ချုပ်လို့မရစီရဘူးဆိုတဲ့ things တစ်ခုအနေနဲ့တော့ညီမတို့ကတရားပြန်လို့လည်းချက်ကျော်နေရပေါ့နော်။
စစ်တပ်ရဲ့အာဏာသိမ်းလို့ရကြောက်တကြံကိုပျော်ပျော်ပါပါဖျက်ဆီးဖို့အစီအစဉ်တွေဖျက်ခဲ့ရတယ်လို့လူငယ်တွေရဲ့အိမ်မက်စိတ်ကူးတွေအနာဂတ်ရည်မှန်းချက်တွေကိုပါထိခိုက်စေခဲ့တယ်လို့တော်လန်တကြံဆင်နွှဲနေတဲ့မယူပါကပြောပါတယ်
။ကဲလို့သူတို့ကအာဏာမသိမ်းခဲ့လို့ဆိုရင်ညီမတို့ကအခုဆိုရင်ခရီးတွေထွက်ပြီးခရီးတွေမှာအဲ့လိုကန့်ကြေလို့ဒီမှာပြောဖို့အတွက်စီစဉ်ထားတာအဲ့ဒါကြီးပျက်စီးသွားရတယ်ပေါ့ဒီကဒီတိုင်ငယ်ချင်းတွေနဲ့စုပြီးတော့ရေပတ်ကန်ထွက်မယ်ဘာညာအကုန်လုံးစီစဉ်ထားတာပေါ့ဘာဖြစ်လို့လဲဆိုတော့မနှစ်ကကိုဗစ်ကြောင့်ညီမတို့စီစဉ်နေရတနှစ်နောက်ဆုံးလိုက်ရတယ်ပေါ့တကြံမကျင်းပလိုက်ရအောင်အဲ့တော့ညီမတို့ကနောက်ဆုံးလိုက်ရတယ်တော့ဒီနှစ်တကြံကိုအားခဲထားတယ်ပေါ့ငါတို့ဒါမျိုးလုပ်မယ်ဆိုပြီးတော့စဉ်းစားထားပေါ့ဒါပေမဲ့အခုကျတော့မထင်မှတ်ထားပဲနဲ့အာနာသိမ်းသွားတယ်အာနာသိမ်းသွားတော့ညီမတို့ကဒီတကြံစီစဉ်နေရအောင်ညီမတို့ရဲ့အိမ်မက်တွေရောဘာတွေရောအကုန်လုံးပျက်စီးခဲ့ရတယ်ပေါ့
ဒါကြောင့်တို့လူငယ်တွေအပါအဝင်ပြည်သူတွေကတော့ရတဲ့နီလန်ပေါင်းစုံနဲ့ဆရာနာရှင်ကြဆုံတဲ့အထိစန့်ကျင်တိုက်ဖြတ်သွားမယ်လို့မယူပါကပြောပါတယ်
။မတော်ကတော့ဘုံတိဒီမိုကရေစီရအောင်ထိတော့တိုက်ထုတ်သွားမှာပါ။ဒါလိုပဲသူတို့အခုဆိုသူတို့ကြောင်းပြန်ဖွင့်တော့မယ်လို့တောင်ပြောနေရဟော။ဒါကြောင့်ညီမတို့ကြောင်းမတက်ဖင်းနဲ့တော်လှန်ပါပါ။ဒီဆရာနာရှင်လာအောင်မှာတော့လုံးဝသူတို့ရဲ့ပေးတဲ့ပညာရေးသူတို့ရဲ့ပေါ်ရန်ပေးနေတဲ့ကိစ္စလေးဒီလူတွေပြောင်းလုပ်ပေးမယ်ဆိုတဲ့ကိစ္စအဲဒီကိစ္စကိုလုံးဝလက်မခံမဲနဲ့လှုပ်ဆိုလဲအလုပ်ထွက်ကျောင်းဆိုလည်းကျောင်းပြက်အဲ့လိုမျိုးလှုပ်အဲ့လိုမျိုးကြီးလှုပ်ပြီးတော့တော်ဆက်ပြီးတော့တော်လှန်သွားမှာပါ။အနာရှင်လုံးဝပြုတ်ကျသွားတဲ့အချိန်အောင်တိုက်ထုတ်မှာ
။ကဘာတဝန်းနေရာတိုင်းမှာတိုးတက်လာနေတဲ့ခေတ်ကြီးမှာလက်နက်နဲ့အနိုင်ချင်းတက်ဖြတ်အာဏာသိမ်းယူတာကိုသူတို့မျိုးဆက်တွေကတော့လက်ခံမှာမဟုတ်ဘူးဆိုတာသိစေချင်တယ်လို့လက်ရှိလှုပ်ရှားမှုမှာရှေ့တန်းကပါဝင်နေပြီးလုံခြုံရေးအရာနာမည်မဖော်လို့တဲ့လူငယ်အမျိုးသမီးတက်ချွာလှုပ်ရှားသူတို့ကပြောပါရယ်။
ညီမတို့ဘာလို့ campaign လုပ်နေလဲဆိုတော့အဓိကရည်ရချက်ကတော့ညီမတို့တွေသွေးအေးမတော်အောင်ညီမတို့နေ့စဉ်တော်လန်လို့ရတဲ့လောက်တော်လန်နေတယ်ညီမတို့လုံးဝအုပ်ချုပ်လို့မရကြဘူးဆိုတော့အဓိကသူတို့ဒီစစ်တပုံမျိုးညီမတို့ကအတိရောက်စေချင်တဲ့အကြောင်းကိုညီမတို့က campaign ကိုတစ်ခုပြီးတစ်ခုလုပ်နေရပါတယ်ဒီ campaign လုပ်ခြင်းအားဖြင့်လူငယ်တွေသူသိမိတယ်လူကြီးတွေရောလူငယ်တွေရောအကုန်လုံးမှာဒါညီမတို့ရသွေးအေးမတော်အောင်တစ်ခုမရရရမရလို့ပြောတနည်းတစ်ခုနဲ့တော်လန်နေတယ်ဆိုတာကိုသိစေဖို့အတွက်နေ့စဉ်ဒီအတိုင်းမှာအတ္တိပတိတစ်ခုပြီးတစ်ခုတော့ညီမတို့ကလှုပ်သွားနေတဲ့ဒါလူလူကိုလည်းအငြင်းနဲ့နှိုးဆော်နေတဲ့ပုံစံမျိုးနဲ့ဖြတ်တန်းနေရတာပေါ့နော
်ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေအများပြားရှေ့ရန်ကနေတက်တက်ကြွကြွပါဝင်နေကြတာပါဒီလိုပါဝင်ရင်းနဲ့ဖန်စီခံစားရတဲ့သူတွေအသက်ပြေးခဲ့ကြတဲ့လူငယ်အမျိုးသမီးတွေလည်းရှိပါတယ်ဆရာနာရှင်တွေဘက်ကဖိနှိပ်မှုတွေတိုးပြီးတော့လှုပ်လာရင်လည်းသူတို့ကတော့နောက်ဆုံးမှာမဟုတ်ပဲအာနာရှင်တွေအမြင့်ပြုတ်တဲ့အထိဆက်ပြီးတော့တိုက်ထုတ်သွားမယ်လို့မယူပါကပြောပါတယ်
။ဘယ်တော့ပဲသူတို့ဖိနှိပ်ချုပ်ချယ်နေပါစေဒီလိုမျိုးဘယ်တော့ပဲဖြိုလာဖြိုခွင်းနေပါစေဒီပေါ့နော်ညီမတို့ဘယ်တော့မကြရှုံးနဲ့စိတ်တက်ကောလူပိုင်းရောမကြရှုံးအောင်လူတွေလည်းထပ်မတည်ရအောင်လို့ညီလန်းကြကြနဲ့ပို့ပြီးတော့အောင်မြင်တိုက်ထုတ်သွားနိုင်ပါညီမတို့ကရှုံးမှုမရှိဘူးညီမတို့ကရှုံးမှုလုံးဝမတွေးထားပါဘူးညီမတို့ကျင်းပြပါနိုင်ပါပါအဲ့လိုမျိုးစိတ်နဲ့ပဲတွေးပြီးတော့ဆက်ပြီးတော့တော်လှန်သွားကြမယ်လို့ပြောချင်ပါတယ်။ဒီကြားရတော့ဒီလိုပဲဖန်ခံမှာတရားမှာတော့ကြောက်ကြတာပဲ။ဒါမဲ့ဒီအာနာရှင်ဆိုတာကြီးပြုတ်သွားမှဖြစ်မယ်ဆိုတဲ့စိတ်နဲ့လူငယ်တွေကတော့တိုက်ထုတ်နေကြတာပဲ။ကြောက်တာတော့ကြောက်တာပေါ့။ဒါမဲ့ဒီအာနာရှင်ပြုတ်သွားခဲ့ရင်တေဝါရဲ့လူတွေကလည်းသူတို့တွေရဲ့အသက်ပေးဝါးရာနဲ့တောင်းလို့မားတို့ကလည်းဒီပါကြံတဲ့လူတွေကတိုက်ထုတ်ပေးမယ်။ဖန်ခံတဲ့လူတွေကလည်းဖန်ခံရရင်တော့မှအဲ့လိုအတွင်းရနေတော်လှန်တာ ကြောက်ပင်နဲ့လည်းရအောင်တိုက်ထုတ်ပါမယ်ပေါ့
ဒီလူရှောင်းမှုမှာပါဝင်တဲ့အတွက်ဖန်စီခံရနိုင်တာအသက်အန္တရာယ်ဖြစ်နိုင်တာတွေသိပေမဲ့လို့လေနောက်မျိုးဆက်တွေအထိအခုလိုအခြေအနေမျိုးဆက်မကြုံရအောင်ဒီဒီချိန်ထဲမှာပဲအမြင့်ပြတ်တွန်းလှန်သွားမယ်လို့လည်းပြောဆိုကြပါတယ
်ဒီမှာတော့ရည်တည်ချက်ကတော့အဓိကကတော့ဒီမှာတော့ဒီမိုကရေစီရပြီးတော့တိုးတက်ထွန်းကားတဲ့နိုင်ငံတော်ကြီးဖြစ်ချင်တယ်ကမ္ဘာအလယ်မှာဒီမိုကရေစီနိုင်ငံတော်ဖြစ်ချင်တယ်ညီမတို့ညီမနိုင်ငံအပြင်ကလူတွေအကုန်လုံးလူငယ်မျိုးအဆင်ပြေရှိတဲ့ဘဝကိုနေနေချင်တယ်ညီမတို့လည်းခြားနိုင်ငံရခြားပေါ့နော်နိုင်ငံလက်အချင်းကိုရောက်ဖို့ပါတယ်ဒီကနိုင်ငံပေါ့နော်နိုင်ငံကြီးအများကြီးတိုးတက်နေပြီဒီချိန်မှာညီမတို့နိုင်ငံအာဏာသိမ်းခံရတယ်ဆိုတာအရင်ကမှညီမတို့ပြောရမယ်ဆိုရင်ညီမတို့မျိုးဆက်မှာအာဏာသိမ်းခံရတယ်ဆိုတာကိုညီမတို့လုံးဝအဖြစ်မခံနိုင်ပါဘူးပြီးတော့ဒီအာဏာရှင်ဆိုတာဟာလေနှစ်ပေါင်းများစွာကေရုံးကမှသူတို့ကညီမပြည်သူလူထုပေါ်မှာစေနာထားခဲ့တာမဟုတ်ဘူးဒါဟာညီမတို့တက်ကလုံးဝဆန်တရားဖြစ်ပေါ်မရှိဘူးအဲ့တော့ဒီလိုစစ်အာဏာရှင်ရဲ့အောက်မှာညီမတို့အနေနဲ့ဘလို့မှအဆက်မပြေနိုင်ဘူးညီမတို့အခုချိန်မှာငုံခံလိုက်မယ်ဆိုလို့ရှိရင်ညီမတို့ညီမနိုင်ငံဟာနောက်နှစ်ပေါင်း90တရာအထိကိုအထိမှာအရင်ကိုတိုးရတဲ့အခြေအနေရောက်ရှိသွားလိမ့်မယ်အဲ့တော့ညီမတို့မျိုးဆက်ပြီးအဓိကဖြစ်တယ်အဲ့တော့ယောက်ျားမိန်းမရေလို့ရှိညီမတို့တည်တယ်ညီမတို့မကြောက်ဘူးလားလမ်းမထွက်နေတာမကြောက်ဘူးလားဆိုညီမတို့ကြောက်ပါတယ်ဘာလို့လဲဆိုတော့လက်မရှိရတဲ့တစ်ချက်လေးဒိုင်းနဲ့ပြလိုက်လို့ရှိလို့ရှိရင်ကျမတို့ကဘာမှမလုပ်နိုင်ဘူးအသက်ဆုံးသွားမှာဖြစ်လို့ကြောင့်ကျမတို့ကြောက်တယ်သို့တော်လည်းကျမတို့ကြောက်တယ်ဆိုတာဟိုကြော်လွန်ပြီးတော့ကျမတို့ကလုံးဆန်ရှိတာရောလုံးမရမှာပဲတန်တော်လန်ကြာရှိရရအဆုံးထိတော်လန်တော့ကျမတို့နောက်ဆုံးဘယ်လောက်ထိစဉ်းစားထားတယ်လို့ဆိုလို့ရှိရင်အခုချိန်မှာအရင်တော့ဆိုကျမတို့အဆင်ပြေလုပ်လာခဲ့တာပေါ့နော်ကျမတို့လမ်းမတက်ဆန္ဒပြရဲတန်ရုံးကြီးရှိကိုဆန္ဒပြရဲပြီးရခါကျတော့ကျမတို့စားကောင်းနေဝေးလက်ကနေဝေးကျမတို့ကိုယ်တိုင်းလမ်းမောဦးဆောင်ပြီးထွက်တယ်အမျိုးသမီးများတပိတ်ဆိုပြီးတော့ရုပ်တယ်ညီမတို့အာထမင်းအလန့်ထိုးတဲ့တပိတ်တွေကျမတို့လုပ်တယ်ကျမတို့ထောက်လျှောက်ပြီးအပြင်ထွက်လာကျမတို့လုံနိုင်တမရဲ့100%အကုန်လုံးလုံနိုင်ဖို့ပဲအရင်ကြိုးစားရတာဘာလို့လဲဆိုတော့ကျမတို့ဒီမျိုးဆက်မှာဒီစစ်အာဏာရှင်နောက်ဆုံးဖြစ်စီကျမတို့ကိုယ့်မျိုးဆက်တော့ဘူးကိုယ့်ရဲ့နောက်ညီမပြီးအတွက်ကိုအကောင်းဆုံးလုပ်သွားခြင်းနဲ့အမျိုးသမီးတယောက်နေတဲ့ဖြစ်ညီမကြီးတယောက်နေတဲ့ဖြစ်ပေါ့နော်အရင်လုံးကလိုမျိုးအဘွားရေလုံးဝပြင်မြောက်ရှင်မှုပေါ့နော်
ဆရာနာရှင်စန့်ကြီးလှုပ်ရှားမှုတွေမှာလူငယ်တွေအများပြားရှေ့တန်းကပါဝင်နေတယ်ဆိုပေမဲ့ဒီလှုပ်ရှားမှုဟာလူကြီးလူငယ်မျိုးဆက်ပေါင်းစုံလူမှုအလွာအတန်းစားပေါင်းစုံကလူတွေပါဝင်တဲ့ထူးခြားတဲ့လှုပ်ရှားမှုကြီးဖြစ်ပြီးဒီလိုမျိုးဆက်အားလုံးအာနာရှင်ကြဆုံတဲ့အထိအဆုံးထိဆက်ပြီးတော့ပါဝင်တိုက်ပွဲဝင်သွားစေချင်တယ်လို့လည်းဒီတက်ကြွလှုပ်ရှားတဲ့အမျိုးသမီးတွေကပြောပါတယ်မြန်မာနိုင်ငံမှာအခုဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာနှစ်လကျော်ကြာလာပြီမြေအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကတော့သွေးအေးမသွားပဲဒီသတင်းဖက်တော်လန်တကြံလှုပ်ရှားမှုအပါအဝင်ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေတယ်ဆိုတာတင်ပြရင်ဒီသတင်းဖက်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ဗျာပြပါရှင်
Lucky View ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါ VOA American Tan ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48နဲ့လိုင်းလက်မီတာ190တွေကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ Dokin မျိုးသက်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုကြားကြရမှာပါနေရာသီလည်းဖြစ်နိုင်ငံရေးလည်းမငြိမ်မသက်ဖြစ်နေတဲ့မြန်မာနိုင်ငံမှာမီးလောင်ကျွမ်းမှုတွေနဲ့နောက်ဆက်တွဲပေါက်ကွဲမှုတွေရဲ့အန်ဒရယ်နဲ့အကျိုးဆက်တွေအကြောင်းကိုဆွေးနွေးတင်ဆက်ပေးတာပါပဲ
။မြန်မာ့မျိုးတော်လိုင်းမှာကြုံရတဲ့အန္တရာယ်တစ်ခုကမီးလောင်ကျွမ်းမှုဖြစ်ပါတယ်။လမ်းမတွေပေါ်မှာကားတာယာတွေကိုမီးပုံရှို့တာဘယ်သူရှုံမှမသိပဲဆိုင်ရုံအလုံးယုံတွေလူနေရက်ကွက်တွေမီးလောင်ကျွမ်းနေတာနဲ့ရက်ကွက်အုပ်ချုပ်ရေးယုံတွေမီးအရှို့ခန်းနေရတာအပြင်နောက်ဆက်တွဲပောက်ကွဲမှုအန္တရာယ်တွေပါရှိနေတာပါဒီမီးလောင်ကျွမ်းမှုတွေနဲ့ပောက်ကွဲမှုတွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးသဘောဝဝန်ကျင်အင်ဂျင်နီယာဒေါ်အေးဂျီကိုနေ့နဲ့တင်ပြပေးမှာပါခုမီးလောင်တဲ့အန္တရာယ်ပေါ့နော်မီးတွေလောင်တဲ့အန္တရာယ်ဆန္ဒပြတဲ့သူတွေသတိထားတဲ့နာပေါ့နော်အဓိကဘာရှိလဲပြောပြပေးပါဘာ
ရှိတယ်လဲဆိုတော့မီးဆိုတာမီးကထွက်လာပြီဆိုရင်ပထမတည်းရမှာလူဆိုတာလေးရှုနေရတဲ့ပုံတော်တော်ပါဖြစ်တယ်။အဲ့တော့အစုတ်ထဲမှာမိခိုးတွေပေါ့ဥမာချက်ခိုးလို့ဟာမြပြည့်သွားရင်လေဒါကလူကသိနေတာပဲ။သူသူသူတပြင်းဒါရိုးရိုးဟို အိမ်မှာမီးလောင်နေတော့တချို့ကမီးတကယ်မလောင်ဘူးခနာကိုသူတို့တည်သွားတာကမီးတဲ့ဒီမီးခိုးကိုရှူပြီးတော့အချင်းချင်းအိမ်မြင်မထွက်နိုင်လို့တည်သွားတာအဲ့တော့လူအစုပ်ကဟိုတိတ်ကြီးတာမဟုတ်ဘူးမီးခိုးနဲ့ပြည့်သွားရင်ဘာလို့လဲဆိုတော့ခနာကိုကအောက်ဆီဂျင်လိုတယ်အဲ့တော့အောက်ဆီဂျင်နဲ့မရတော့ဘူးဆိုလို့ရှိရင်တည်သွားတာပဲနောက်တစ်ချက်ပါနဲ့တည်တယ်ဆိုရင်ကာဗွန်မိုနောက်ဆိုက်အဲ့တော့မီးလောင်တဲ့ခါမှာကာဗွန်ဒိုင်အောက်ဆိုက်ရှိတဲ့မိုနောက်ဆိုက်ဖြစ်တယ်တော့သူတို့ကမီးကဘလောက်ပြည့်စုံကလောင်လဲမလောင်လဲပုံမှန်တည်တယ်ပေါ့နော်အဲ့တော့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်ကာဗွန်မိုနောက်ဆိုက်ကဆိုလို့ရှိရင်အန္တရာယ်ရှိတယ်ဘာလို့လဲဆိုတော့ तू ကဥပြီးတော့တွေးထဲမှာ तू ကတောင်းဝင်နေလိုက်တယ်အဲ့တော့တွေးကအောက်ဆီဂျင်ကိုမတည်ရတော့ဘူးသူ့ပဲတည်ရတော့တယ်အဲ့လိုဖြစ်ပြီးတော့ तू ကတည်တတ်တယ်နော်အဲ့တော့ကာဗွန်မိုနောက်ဆိုက်ရချီတယ်ကြောင့်အိမ်တွေမှာဆိုရင်အမေရိကန်မှာဆိုလို့ရှိရင်အိမ်မှာကာဗွန်မိုနောက်ဆိုက်တွေကိုတိုင်းနဲ့ဆက်တည်တော့ထားထားရတယ်အဲ့တော့စံနပြနေရလူတွေဆိုလို့ရှိရင်လမ်းပေါ်မှာဆိုရင်မိကုံးလုံးနေမှာရှိရင်တိတ်မရှူပါနဲ့ဟုတ်စဒါတွေကထွက်နေတာဟုတ်အနာသိမကန်နဲ့မရှူနဲ့မိလောင်ပြီဆိုရင်ဥမာဆိုတာယာလောင်နေဆိုတော့တာယာကပထမတော့ညှော်နေနောင်နေရေတုံကတော့ဘာမှမဖြစ်ဘူးဒါပေမဲ့မိလောင်တဲ့ခါမှာဘာတွေနားမှာဘာတွေလောင်ကြာရှိလဲဥမာတချို့နေရာကြီးဆိုဘာမှမဟုတ်တာနော်ဓာမီဩဇာရှိတယ်အဓာမီဩဇာကသွားပြီးတောင်းမိနေရှင်လေအဲ့ဓာမီဩဇာမှာလည်းလောင်လိုက်လို့ရှိရင်အိမ်မှာအစိတ်တွေထွက်လာတာပဲအဲ့ဒါနဲ့တေးတာလည်းကဘာမှအများကြီးရှိတယ်အဲ့တော့ခုမှကိုရှုတဲ့အရာနဲ့မကသေးဘူးဘေးနားမှာလောင်ကျအရာတွေအများကြီးရှိတယ်။တော့ဗမာပြည်မှာဆိုလို့ရှိရင်လည်းဟုတ်လားဟိုအစိမ့်ရှိတဲ့ဓာတုပစ္စည်းတွေဘာတွေဆိုရင်တတ်တ်ထားရမယ်။ဘယ်နေရာဘလို့ထားသေးချာစင်းအင်းမှတ်တာလည်းမရှိတော့အဲ့တော့ဘယ်အင်းကဘာတွေထားပြီးတော့ဘာဖြစ်မယ်ဆိုလည်းမသိဘူး။နောက်တချို့ဆိုလို့ရှိရင်ဥပမာဆိုတော့ဆာဖာကန်လို့ဟာမျိုးများနော်ဟိုသွားလောင်နေလောင်ရင်လည်းအဲ့ရနေပြီးတော့အစိမ့်တောင်ဝင်ရထွက်လာတာပဲ။အဲ့တော့ကိုရှုတဲ့အရာတွေမကပဲဘေးနားမှာဘာမှရှိမှမသိတဲ့တကြောင်မလို့ကိုကမီးကိုမီးလုံးဖြစ်လို့ရှိရင်အဲ့ဒါမရှုတာအကောင်းဆုံးပဲဖြစ်နိုင်ရင်တော့မီးပေးဆောင်မလောင်ရင်ခင်ဒါပေါ့နော်မီးမရှိတာတော့အကောင်းဆုံးပဲ
ဆရာဒီဆန္ဒပြပွဲတွေမှာမီးလောင်ရင်တတိထားမှာရအများကြီးပေါ့နော
်ဟုတ်ကဲ့နောက်ပြီးတော့လည်းတစ်ခုရှိတယ်မီးလောင်တာတွေမကသေးဘူးအိမ်နေပိုင်းကူးသွားမယ်ဆိုရင်အိမ်ကဝိုင်ယာရှော့ဖြစ်တယ်နောက်နောက်အိမ်နေရာလည်းနီးကပ်ဆိုတိရှိနေတယ်တိရှိနေတဲ့ခါကျတော့တအိမ်ကနေတအိမ်ကူးသွားနိုင်တယ်အဲ့တော့အိမ်နေမှာဆိုတာလေအိမ်နဲ့အိမ်နဲ့စဉ်းစားကြည့်ဓာတ်ဆီဘုံလေးရှိရှိနေမှာပဲသူတို့ကားတွေထည့်ဖို့ဓာတ်ဆီဘုံလို့နော်ဆက်စီသီးသမျှလောင်စာတွေကအများကြီးရှိနေတယ်အဲ့လိုဆိုတော့အကုန်လုံးကဘာဖြစ်လဲတနွေနေ့တစင်ပါအကုန်ပါပြီးတော့ဘယ်အိမ်ကဘာထားမှမသိဘူးဘယ်လိုပေါက်သွားမှမသိဘာတွေလောင်မှလည်းမသိဘူးနော်ဘာတွေထွက်လာမှလည်းမသိဘူးအကုန်လုံးကရောပြောနေမှာပဲ
အဲ့တော့ဒီချိန်မှာအရန်တတိထားမှာပေါ့နော
်အာမီးကအရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့အဆောက်အဦတွေမှာဆိုလို့ရှိရင်မီးလောင်ရင်ဆင်းမှုလေကလည်းအပြည့်စုံမရှိဘူးလူတွေကလည်းအောက်ကိုဆင်းလာနိုင်မှလည်းမဟုတ်ဘူးအထက်တည်းကလည်းတိတ်မြင့်နေဆိုတော့အားလုံးကဘယ်လိုဖြစ်သွားလဲဆိုတော့အနေဖြစ်ဖို့ကိုလှုပ်ထားတယ်လို့ဖြစ်နေတယ်။နောက်မိသားကလည်းလည်းလာနိုင်မှလည်းမဟုတ်ဘူးဆိုတော့အားလုံးကအကုန်ကတော်တော်လေးကိုမီးနဲ့ပတ်သက်ရင်စိုးရိမ်စရာဖြစ်နေတယ
်။ပတ်ဝန်းကျင်ပျက်စီးတာလည်းမကောက်ဘူးလူတွေရဲ့ကျန်းမာရေးရောအကုန်လုံးအတွက်အန္တရာယ်ရှိတာပေါ့နော်
ဟုတ်ကဲ့နောက်ပြီးတော့လေပတ်ဝန်းကျင်ပစ္စည်းတွေဆိုတာလေဘလို့ရှိတယ်ဆိုလူဒီမီးရဲ့အကျိုးတရားမှုကနှစ်မျိုးခွဲလို့ရတယ်ဥပမာဆိုရင်အကွာအဝေးနဲ့မီးနဲ့ဘလောက်ကွာဝေးပေါ်တည်ပြီးတော့လေသူ့ရဲ့အကျိုးတရားမှုခွဲလို့ရတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်အချိန်ပိုင်းနဲ့ပေါ့အချိန်တုံးတည်းမှာအကုန်လုံးဟိုပြင်းထန်တဲ့နော်အာနိသင်တွေရောက်မှလားနော်ရေရှည်မှဖြစ်မှလားအဲ့လိုလေခွဲလို့ရတယ်ဥပမာဆိုတော့တချို့ဟိုဓာတုပစ္စည်းတွေကနော်ဥပမာဆိုရင်ဟိုက်ဒရိုဂျင်ဆိုင်ယာနဲ့တို့ဘာလို့ရှိတယ်အဲ့ဒါတွေပဲဆိုလို့ရှိရင်ဒီလိုကိုလောင်ယုံတွေဘာတွေမှာလောင်တာတခြားဟာတွေလောင်ဆိုအဲ့ဒါတွေဆိုရေတို့အတွင်းမှာထွက်ရင် तू ကအမြဲတမ်းနေထဲမှာအစိတ်ဖြစ်တာရဲ့ချင်းဝင်သွားတာပေါ့နော်အဲ့တော့ရေအချိန်တို့ထဲမှာလူကရှူမိရင်ပြဿနာဖြစ်တယ်ဒါအချိန်နဲ့ပတ်သက်တချို့ကြတော့မီးရဲ့အကွာအဝေးပေါ့မီးကဥပမာတောင်တကုံမှာဖြစ်တာကမြောက်တုံကလူကတော့မခံရဘူးပေါ့နော်ဒါပေမဲ့တောင်တကုံမိမတောင်ကုံနာလူတွေကပဝင်းကြီးကဆိုခံရမယ်ထို့အတူပဲလာရန်ကုန်မှာဖြစ်တာမနေ့နေ့မခံရမင်းနဲ့ရပမာပြည်မှာရှိရမြို့တိုင်းမှာဖြစ်နေမယ်ဆိုရင်ဒါတတိုင်းပြည်တော့အဲ့ဟာကိုခံမှာဖြစ်တယ်เนาะအဲ့တော့မီးလောင်တဲ့ခါမှာမပြုတော့လူဝေးရလူဝါလဲနောက်တစ်ခုเนาะမီးလောင်တဲ့ခါကျရင်ရိုးရိုးလူတွေတည်တာမဟုတ်ဘူးမီးတတ်တဲ့လူတွေတည်တာပဲเนาะအဲ့လိုမျိုးရှိတယ်နောက်ပြီးမီးလောင်မှာတုံးတဲ့ဥမာဆိုရင်ဟိုဓာတုပစ္စည်းကလည်းရှိသေးတယ်ဥမာဆိုတချို့ကဆိုရင်အမြုပ်တင်းနဲ့လုပ်တယ်เนาะတချို့ကအမှုန်အနေနဲ့လုပ်တယ်အဲ့ဒါတွေကလည်းနောက်ဆုံးညတော့ရေပြင်ပေါ်မှာရေထဲရောက်တာရေထဲရောက်တယ်ဆိုတော့တချို့ကလည်းမပြီးဘူးအစိမ့်ရှိတဲ့ဟာတွေကရေထဲရောက်သွားရင်လည်းငါးတွေကစားလို့မရတာဖြစ်မယ်တောင်းရေကပြဿနာဖြစ်မယ်အကုန်လုံးကအားလုံးကဆက်ဆက်နေတယ်လေနောက်မြေအောက်ရေထဲဝင်သွားရင်လည်းဒီလိုပ ဖြစ်နိုင်နေအများကြီးပဲရှိတယ်လေ
ဟုတ်ကဲ့ဆိုတော့ဒီရေခင်းထဲမှာပေါ့နော်မီးလောင်ပြီးတော့ဒီလိုပောက်ကွဲမှုတွေဖြစ်ဘာတွေဖြစ်တယ်လဲဘာအနေရရှိလဲနည်းနည်းပြောပြပေးပါ
အဓိကကတော့ပောက်ကွဲဖြစ်တဲ့ခါကျရင်ပောက်ကွဲတာတွေကကိုယ့်အိမ်မှာလောင်စာတွေကဘယ်ဟာတွေရှိတယ်လဲเนาะကြည့်ရမယ်နောက်တချို့မှာလည်းလောင်တတ်တဲ့ gas တွေပိုင်းလည်းရှိတယ်ပေါ့နော်တောင်းွေတွေပိုင်းလည်းရှိတယ်တချို့ဟိုတောင်းွေတွေကသူကအရေးဖြစ်အောင်ပုံးနေတဲ့ကိုသူကဖိပြီးဖိအားနဲ့ထည့်ထားတာလေထည့်ထားတဲ့ခါကျအဲ့ဒါကိုသုံးတဲ့ခါကျဥပမာဆိုရင် propane gas ဘူးလို့ပြောလို့ဆိုရင် the gas အဲ့မျိုးရှိတယ်သူဖိအားနဲ့ထည့်ထားတယ်ဆိုတော့ဒါတွေကပေါက်သွားလို့ရှိရင် तू ကပုံးနေဆိုပြီးတအားဟောက်ကိုဟိုမြန်ပြီးပေါက်သွားတာပေါ့အဲ့ဒါဆိုဘေးကလူရယ်လည်းပြဿနာဖြစ်တယ်ပေါ့နော်ဒီတဘာဝတောင်းငွေသုံးတဲ့မိမူတွေပဲဆိုတဘာဝတောင်းငွေတဲ့ပုံကမီးလောင်လို့ရှိတော့ဝုတ်ခနဲ့ဆိုတော့ချစ်ချင်းလောင်တယ်မိရဲ့တဘာဝပေါ့နော်အဲ့ဒါကြောင့်လို့ရှိရင်ဘုံခနဲ့ဆိုတော့ပောက်ကွဲသွားတယ်အဲ့လိုရှိတယ်ဒုတိယအိမ်မှာရှိတာတော့အဓိကတော့မီးပုံပေါ့နော်မီးပုံမှာသုံးတဲ့ဟာတွေပောက်ကွဲတတ်တယ်ရှိတယ
်ဟုတ်ဘယ်ဟာမျိုးလဲဥပမာပြောပြပေးပါ
ဥပမာဆိုရင်တော့ gas တအိုးတွေနဲ့သုံးတာမျိုးပေါ့နော်တချို့အရင်တော့ကလည်းစားတော့ဆိုင်တွေပိုင်းမှာဆိုတော့မှအဲ့လိုနေနဲ့ထပောက်တာတွေလည်းရှိတယ်လေ
โอเคสรุปดีอเยเข็นเนี่ยมาปะเนาะมีหลอมปุ๊บแล้วดิโลปอกกล้วยหมู่ฤทธิ์เนี่ยบาริผิดแต่แลบาอเนียชื่อแลเนเนเปียวๆไปบา
อีกอเนียก็ปฐมก็တော့มีบ่มีบัวอเตยอ่ะนี่จี้ขึ้นมาแล้วมีกู้ตัวมาแต่ตะคูนอกตะคูก็บาแล้วสุติตรุโกบู้ตะคูคู่เนี่ยมาแท้ท้ามั้ยสุยิงไอ้ห่าตันซ่าโหบารุก็กูปอกถั่วตัวอ่ะปะเนาะปอกถั่วให้กูลาพี่แล้วไส้ตาบ่อะแล้วสุลูอ่ะตาดิอายไอ้ห่าค้านมาปะเนาะอะไรชื่อแล้วพี่แล้วဟိုဘုံနေမှာကြီးကြတော့ဘုံငင်းလေးဖြစ်သွားရင်လည်းဖြစ်တာပေါ့ဒါပေမဲ့ဒီမှာဒီမှာတွေ့ရဟာတိတိလေးတွေပဲပေါ့ဥပမာဆိုရင်ဟင်းချက်တဲ့ propane ဘုံလောက်ပန်ပါညာဆိုရင်တော့လေ तू ကဘုံငင်းလေးပေါက်သွားလို့ရှိရင်အဲ့ရအစတွေနောက်ပြီးတော့မီးကူးတာမီးလောင်တာပေါ့မီးဟပ်ပြီးတော့လေဘုံစုလောင်သွားမယ်အရေးပြားတွေလောင်သွားမယ်အဲ့ဒါတွေဖြစ်တတ်တယ်နောက်ပြီးတော့ခေါင်းတို့ကိုယ်တို့ခြေတို့တော့မသူကတန်းရပြီးရသွားနိုင်တယ်နောက်တည်သွားနိုင်တယ်ပေါ့နော
်တဘာဝဝင်းချင် engineer ဒေါ်အေးကြီးရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်။
တော်ကမြတ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA ကအခုထုတ်လွှင့်တဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီကြားလိုင်းနိုမီတာ20လိုင်းနိုမီတာ25လိုင်းနိုမီတာ32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။ခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးခင်ဗျာ
။ဖြီတောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရ National Unity Government NUG ကိုတောက်ကြနေကဖွဲ့စည်းလိုက်ပါတယ်။အစိုးရအဖွဲ့ရဲ့သမ္မတအဖြစ်လက်ရှိမှာစစ်ကောင်စီကထိန်းသိမ်းထားတဲ့သမ္မတအဝေးမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဒေါက်အောင်ဆန်းစုကြည်ဒုတိယသမ္မတအဖြစ်ဒူဝါလက်ရှိလာတို့ပါဝင်ပါတယ်။စစ်တပ်ကအာဏာသိမ်းဖျောက်ချခဲ့တဲ့အစိုးရအဖွဲ့တွေကမပါခဲ့တဲ့ရာထူးသည့်အဖြစ်ပြည်ထောင်စုဝန်ကြီးချုပ်ကတော့မန်ဝင်းခိုင်တန်းကိုတာဝန်ပေးထားပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်၊ကာကွယ်ရေးဝန်ကြီးအဖြစ်ဦးရင်မွန်းတို့ကိုတာဝန်ပေးထားပါတယ်။ဒါအပြင်ဒေါ်ခင်မမမျိုးကိုကာကွယ်ရေးဒုတိယဝန်ကြီးအဖြစ်တာဝန်ပေးထားတာကြောင့်အယက်သားတွေထဲမှာပထမဆုံးဖြစ်တယ်လို့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုရေးယာဝန်ကြီးဌာနလည်းပါဝင်ပြီးတော့ဒေါက်တာလျံမုံစာခေါင်းကတော့ဝန်ကြီးအဖြစ်တာဝန်ပေးထားပါတယ်။မြန်မာစစ်တပ်ကသူ့လုပ်ရက်တွေကိုဖုံးကွယ်ဖို့သတင်းထောက်တွေကိုဖိနှိပ်တာနိုင်ငံတော်ဝန်သတင်းတွေမဖြန့်နိုင်အောင်လို့အင်တာနက်လိုင်းတွေဖြတ်ပစ်တာတွေလုပ်နေပေမဲ့ထိရောက်မှုလည်းမရှိသလိုစစ်တပ်ရဲ့ဝါဒဖြန့်ပြောဆိုမှုတွေကိုလည်းကဘာကမယုံကြဘူးလို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအရာရှိကပြောပါတယ်။မြန်မာပြည်တွင်းကဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုပြည်ပကဘာကမမြင်နိုင်အောင်စစ်တပ်ကပိုးပြီးတော့ကြိုပမ်းလှုပ်ဆောင်လာတာကိုအထင်ရှားတွေ့မြင်နေရတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကကုလသမဂ္ဂသတင်းဌာန UN News နဲ့တွေ့ဆုံမေးမြန်းခါမှာပြောဆိုခဲ့တာ
ပါ။သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာပါ။ VOA American တန်ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားပြဿနာအကြောင်းအရာတွေကိုသတင်းပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့သမန်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီကိမနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32၊လိုင်းနိုမီတာ40၊လိုင်းနိုမီတာ48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြကင်းဝေးတဲ့နှစ်သစ်ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါခင်ဗျာ။
This program has come to you from